Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ Washington မြို့တော် VOA American တန်ကနေ2019ခုနှစ် March 10ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမသင်္ကေတထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူညင်ညာပေးပါပါဤသီရိုပီးယားလေချောင်းလိုင်းလေရင်ပြက်ကျတာကြောင့်လေယာဉ်ပေါ်မှာလိုက်ပါသွားသူအလုံးသေဆုံးရပါတယ်ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့နောက်ဆုံးလက်ကျန်ဘာကူးကိုအမေရိကန်ထောက်ပံ့ထားတဲ့တပ်ဖွဲ့တွေအပိသက်ထိုးစစ်ဆင်နွှဲနေပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်
ကောင်းပါပြီရှင်မနေ့ကအာဂရီလိုက်စားမှုနဲ့အရေးယူခံလိုက်ရတဲ့တင်းနှာရီတိုင်းဝင်ကြီးချုပ်ဒေါက်တာလက်လက်မော်ကိုတဝဲမြို့မြို့မရဲစခန်းမှာအမှုဖွင့်အရေးယူလိုက်တဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါသလဲ
ရခဲ့ဟိုမြို့မရဲစခန်းကတော့ဘာလဲပတ်တယ်မြို့ရဲစခန်းဘာလို့ကြီးလဲအကြီးချပါဘူး
ဒါကတော့မြို့မရဲစခန်းအဲ့ရိတ်သားမှာအကျယ်ကျုပ်ဖြစ်ထိမ့်သိမ်းထားကြောင်းဒဝဲဒေတာကန်တဦးက VOE ကိုပြောပြသွားတာပါတရင်စီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့မြို့မရဲရဆွေးနွေးကမ်းကိုတင်ဆက်တဲ့အခါမှာလေးကျွန်းသူတွေရဲ့အလှဒါနအကြောင်းကြားဖို့ရှိပါတယ်ဒီဒါအဲ့ဒီနောက်မှာတော့မြမပြီးကပေးစာများဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်စတာတွေကိုနားဆင်ရမှာပါအခုတော့မက်ရှလ17ရက်နနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်ဤသီရိုပီးယားနိုင်ငံမျိုးတော်အဒစ်ဆာဘာဘာကနေတင်းငွေနေမနက်မှာပြန်တန်းလာပြီးတဲ့နောက်မကြာခင်မှာပြစ်ချခဲ့ရတဲ့ဤသီရိုပီးယားလေချောင်းလိုင်းလေရင်ပေါ်မှာလိုက်ပါသွားသူ159ဦးစလုံးသေဆုံးခဲ့ရပါတယ်အနည်းဆုံးနိုင်ငံပေါင်း33နိုင်ငံကခီးသည်တွေလိုက်ပါသွားတဲ့လေယာဉ်ကဘီရှော့တူမြို့နာမှာပြတ်ကျခဲ့တာလို့အီသီရိုးပီးယားနိုင်ငံပိုင်အတန်းလွင့်ဌာနကကြေညာပါတယ်။သေဆုံးရသူတွေထဲမှာကင်ညာနိုင်ငံသား32ဦး၊ကနေဒါနိုင်ငံသား18ဦး၊အီသီရိုးပီးယား9ဦးနဲ့အမေရိကန်10ဦးတို့လည်းပါဝင်ပါတယ်။ကုလသမဂ္ဂဝန်ထမ်းတချို့လည်းလေယာဉ်ပြတ်ကျတဲ့အထက်မှာပါဝင်ခဲ့ပါတယ်။အဒစ်ဆဘာဘာအနီမှာအလင်းပြက်ကျရမှာအသက်ဆုံးရှုံးခဲ့ရသူတွေအတွေ့ကုလသမဂ္ဂအတွင်းမှုချုပ်ကဝန်내ခြေခွဲရပါကြောင်းပြောခွင့်ရစတီဖန်ဒူဂျီရစ်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။လေရင်ကဒေတာစံတော်ချိန်မိနစ်၈နာရီ38မိနစ်မှာပြန်တက်သွားခဲ့ပြီး6မိနစ်အကြာမှာဘောလ်နိုင်ငံတကာလေးစိတ်နဲ့အဆက်အသွယ်ပြတ်တောက်သွားခဲ့တာလို့အီသီရိုးပီးယားလေချောင်းလိုင်းကပြောပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီကိုပုံမှန်ခီးစဉ်ပြန်တန်းခဲ့တဲ့လေချောင်းလိုင်းလေယာဉ် Boeing 737ပေါ်မှာလိုက်ပါသွားကြပြီးအသက်ဆုံးရှုံးခဲ့ကြရသူတွေရဲ့မိသားစုတွေအတွေ့အီသီရိုးပီးယားပြည်သူတွေရဲ့ကိုယ်စားအစိုးရကိုယ်စားထပ်တူဝန်내ခြေခွဲရတဲ့အကြောင်းပြောလိုပါတယ်လို့ဝန်ကြီးချုပ်အဘီယာအာမက်ကလည်း Twitter လူမှုကွန်ရက်မှာကြေညာချက်ထုတ်ပြောပါတယ်။Boeing 737 MAX 8လေယာဉ်ကပြီးခဲ့တဲ့နိုဝင်ဘာလကမှရောက်လာတဲ့လေယာဉ်သစ်ဖြစ်တယ်လို့လဲ Plane Spotters အရက်ဖက်လေကြောင်းဆိုင်ရာမှတ်တမ်းတွေမှာဖော်ပြပါတယ်။ Boeing ကုမ္ပဏီဘက်ကတော့တင်းကွေနေ့မှာစာတကြောင်းသာပါတဲ့ကြေညာချက်ထုတ်ပါတယ်။လေယာဉ်ပြတ်ကျတဲ့သတင်းကို Boeing ဘက်ကသိရှိပါကြောင်းနဲ့အခြေအနေကိုအနိကဆောင့်ကြည့်နေတဲ့အကြောင်းကုမ္ပဏီကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ Syria နိုင်ငံက IS သွေးကြွတွေကို American ကြောတောက်နောက်ခံပေးထားတဲ့ Syria Democratic SDF တပ်တွေကနောက်ဆုံးအကြိမ်အဖြစ်နဲ့နိုင်ငံရဲ့အရှေ့မြောက်ဘက်ဘာဂူးမြို့မှာစစ်စင်ရေးကြီးပြုလုပ်နေတာကြောင့်တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပါတယ်။ Caliphate အုပ်ချုပ်ရေးဒေသထူထောင်မှုကြိုးပမ်းနေတဲ့နောက်ဆုံးလက်ကျန် IS သွေးကြွတွေကိုဒေသစံတော်ချိန်တင်းငွေတွေ6နာရီလောက်မှထိုးစစ်ဆင်တာဖြစ်ကြောင်း SDF တပ်ခွင့်ပြောခွင့်ရကပြောပါတယ်။ IS တွေကိုယ့်ဘာသာကိုလက်နက်ချဖို့ပေးထားတဲ့အချိန်ကျော်သွားပြီမို့ SDF တပ်ပြောခွင့်ရမူစတာဖာကသူ့ Twitter မှာရေးပါတယ်အခုအချိန်အား ISD ထိန်းချုပ်ထားတဲ့နောက်ဆုံးလက်ကျန်နေမျိုးတွေကို SDF ကပြန်လည်ရယူဖို့အစဉ်အသင့်ဖြစ်နေပြီလို့ဆိုပါတယ်ရွက်ပြင်တဲတွေနဲ့အဆောက်အုံတွေပြုတ်ပြက်တွေကြားမှာရှိနေတဲ့အဲ့ဒီဒေတာမှာစစ်စင်ရေးလောက်ရတာခက်ခဲကြောင်းလည်းပြောပါတယ် ISD ဟာတူးမြောင်းလှိုင်ကောင်းတဲ့ဂူတွေကိုဆက်ဆက်ထားတဲ့လမ်းကြောင်းတွေကနေပုံကွယ်ပြီးတံမြန်တိုက်ခိုက်မှုတွေလုပ်နေတာပါISD ရဲ့လှိုင်ကောင်းစနစ်ဟာတမိုင်ကျော်လောက်ရှိပေမဲ့ရှုပ်ထွေးပြီးထောင်ချောက်ဘုံတွေကလည်းတက်ဆင်ထားတယ်လို့ဆိုပါတယ်
မြောက်ကိုရီးယားအနေနဲ့ဒုံးကျည်စမ်းသပ်မှုတွေကိုပြင်ဆင်နေသလားဆိုတာနဲ့ပတ်သက်ပြီးရုံမှားတန်တရားမရှိဘူးလို့အမေရိကန်သမ္မတအင်ဗီရော့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားအစိုးရကဒုံးကျည်သေးတစ်ခုတိစောက်နေတယ်ဆိုပြီးရည်ညွှန်းပြောဆိုကြတဲ့ဂျိုရူတပ်ပုံတွေနဲ့ပတ်သက်ပြီးပြောဖို့ကိုတော့ညင်ပါတယ်။အမေရိကန်ဘက်ကမြောက်ကိုရီးယားကိုအစင်တဆက်စောင့်ကြည့်နေတဲ့အကြောင်းဒါပေမဲ့လည်းစီးပွားရေးလုပ်ငန်းတစ်ခုကရပ်ယူထားတဲ့ဂျိုရူဓာတ်ပုံတွေမှာဘာတွေတွေ့ရတယ်လဲဆိုတဲ့အပေါ်မှာတော့ခံမှန်းပြောဆိုမှာမဟုတ်ဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်က ABC ရုပ်သံကိုပြောဆိုခဲ့တာပါဖေဖော်ဝါရီလ22ရက်နေ့ကဓာတ်ပုံတွေမှာတော့မြောက်ကိုရီးယားဘက်ကဒုံးကျည်အစ်စ်တစ်စင်းတီးဆောက်နေတဲ့အခြေအနေမျိုးကိုတွေ့ကြရပါတယ်ဒါပေမဲ့အမျိုးသားလုံခြုံရေးအကြံပေးဘောလ်တန်ကတော့အမေရိကန်အနေနဲ့ကိုပိုင်ဂျိုရုထောက်လန်းစောင့်ကြည့်မှုကိုသာအားထားပြီးအဲ့ဒီကဓာတ်ပုံတွေကိုသာသုံးသပ်မှာဖြစ်တယ်လို့ပြောဆိုသွားပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဓာတ်မောင်းဖို့လဲဒုံးကျည်စမ်းသပ်မှုတွေပြန်မလုပ်တော့ဘူးလို့ကင်ဂျုံအွန်းရဲ့ဂရုကိုယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့လဟနွိုင်းကနှစ်နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးတွေ့ဆုံပွဲအပြီးမှာပြောဆိုထားပါတယ်ရှင်။
တရင်ပတ်ပေါင်း၅ဘတ်ကြာကျင်းပမဲ့အိန္ဒိယနိုင်ငံရဲ့ထွေထွေရွေးကောက်ပွဲကိုပြီးခဲ့တဲ့ဧပြီလ17ရက်နေ့မှာစတင်မှာဖြစ်ပြီးအကယ်၍၅နှစ်သက်တမ်းပြည်သွားပြီဖြစ်တဲ့လက်ရှိဝန်ကြီးချုပ်မိုဒီသာပြန်အနိုင်ရခဲ့ရင်ဒုတိယသက်တမ်းအဖြစ်ဆက်အုပ်ချုပ်ရမှာဖြစ်ပါတယ်။ကမ္ဘာဒုတိယလူဦးရေအများဆုံးနဲ့ဒီမိုကရေစီကိုကျင့်သုံးနေတဲ့အိန္ဒိယနိုင်ငံကြီးမှာမဲပေးသူပေါင်းတန်း900လောက်ရှိပြီးအောက်လွှတ်တော်အမှန်940ကျော်ကိုရွေးချယ်ရမှာပါ။ရွေးကောက်ပွဲတွေကိုမေလ19ရက်နေ့အထိအဆင့်9ဆင့်ရွေးချယ်ရမှာဖြစ်ပြီးမဲရလတ်တွေကိုမေလ23ရက်နေ့မှာကြေညာမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာဝန်ကြီးချုပ်မူဒီရဲ့ဟိန္ဒူအမျိုးသားရေး BJP ပါတီကသူ့ရဲ့အဓိကအတိုက်ခံ Congress ပါတီနဲ့ရှင်ပြန်ရမှာဖြစ်တယ်လို့အခြားပါတီငယ်တွေနဲ့ပါရှင်ပြန်ရမှာပါ။တချို့သောဒေသဆိုင်ရာပါတီငယ်တွေက BJP ပါတီနဲ့မဟာမိတ်ဖွဲ့ထားပြီးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ဒီအထီးတော်လူလူစစ်တမ်းတွေမှာအိန္ဒိယရဲ့အလုံးလက်မဲ့ပြဿနာလေယာထွက်ကုန်ပစ္စည်းဈေးနှုန်းကျဆင်းမှုစတာတွေကြောင့် BJP ပါတီအတွက်မျက်နှာပန်းမလှခဲ့ပေမဲ့ပါကစ္စတန်အိန္ဒိယကြားမကြသေးမီကဖြစ်ခဲ့တဲ့စည်ရေးတင်းမာမှုနောက်ပိုင်းအကြမ်းဖက်ဝါဒဆွဲလို့ရဲ့အမျိုးသားလူညုံရေးစတာတွေကရွေးကောက်ပွဲကြွေးကြော်သံဖြစ်လာပြီးဝန်ကြီးချုပ်မူဒီကိုကနေပြီးတော့အားကိုးရတဲ့ခေါင်းဆောင်အဖြစ်သူ့ကိုယ်သူကြွေးကြော်ထားပါတယ်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839ညလိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ရုတ်တရုတ်ရဲကင်းစခန်းကိုရခိုင်လက်နက်ကင်တပ် AA အဖွဲ့ကစနေနေ့ညပိုင်းကဝင်တိုက်တာကြောင့်တပ်ဖွဲ့ဝင်6ဦးကြာဆုံးပြီးတပ်သား2ဦးပျောက်ဆုံးနေတယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်။ရုတ်တရုတ်ခြေရွာရဲကင်းစခန်းကိုစနေနေ့ည7နာရီခွဲလောက်ကစလို့တနာရီနီးပါးကြာတိုက်ခတ်ခဲ့တဲ့အကြောင်း AA အဖွဲ့ဘက်ကအင်အား60လောက်နဲ့လက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အစိုးရသတင်းမှာဖော်ပြပါတယ်။အခုတိုက်ခိုက်မှုအတွင်ကြာဆုံးသွားတဲ့တပ်ဖွဲ့ဝင်တွေကပုံနှကျွန်းမြို့နယ်ရုတ်တရုတ်ချေးရွာဇာတိဒေသခံရခိုင်တိုင်းရင်းသားတွေဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကိုးကားပြီးသတင်းမှာဖော်ပြထားပါတယ်။ရုတ်တရုတ်ရဲကင်းစခန်းတိုက်ခိုက်ခံရမှုဟာဆိုရင် AA အဖွဲ့ရဲ့လာပိုင်းအတွင်လုံခြုံရေးကင်းစခန်းတွေအပေါ်ဒုတိယအကြိမ်မြောက်တိုက်ခိုက်မှုလည်းဖြစ်ပါတယ်။ရခိုင်လက်နက်ကင်တပ် AA ကပြီးခဲ့တဲ့ဇန်နဝါရီလအစောပိုင်းအတွင်းဘူးသီးတောင်မြို့နယ်တွင်ကနေကြားဆောင်ကင်းစခန်း၄ခုကိုပထမဆုံးအကြိမ်ဝင်ရောက်တိုက်ခိုက်ခဲ့တာမှာတော့ရဲတပ်ဖွဲ့ဝင်73ဦးကြာဆုံးပြီး9ဦးဒဏ်ရာရခဲ့ပါတယ်။ဒေသရင်းမှာလည်းလက်တလောမြမတပ်မတော်နဲ့ရခိုင်လက်နက်ကင်တပ် AA တို့ကြားတိုက်ပွဲတွေဆက်ပြီးရှိနေစေဖြစ်ပါတယ
်။တောင်တရုတ်ပင်လယ်ပြင်အတွင်းအငင်းပွားနေတဲ့ရေပြင်မှာဗီယက်နမ်ငါးဖမ်းလှည့်တစ်စင်းဘာကြောင့်နှင်းမြုပ်သွားရတယ်လဲဆိုတဲ့အကြောင်းရင်းကိုဗီယက်နမ်နိုင်ငံကစုံစမ်းနေကြောင်းအဲ့ဒီငါးဖမ်းလှည့်ကိုတရုတ်သင်းမော့ကဝင်တိုက်ခဲ့တယ်လို့ဒေတာရင်းကယ်ဆယ်ရေးအဖွဲ့ကပြောပြီးနောက်တစ်ရက်မှာပဲဗီယက်နမ်နိုင်ငံသားဌာနကစနေနေ့မှာပြောပါတယ်ဗီယက်နမ်ကအရှိပင်လဲလို့ခေါ်ဝေါ်တဲ့အဲ့ဒီဒေတာမှာစွမ်းအင်လောင်စာထုတ်လုပ်နိုင်ခြေရှိတာကြောင့်တရုတ်နဲ့ဗီယက်နမ်ကြားနှစ်ပေါင်းတော်ကြာအငင်းပွားနေတာပါငါးဖမ်းလီဟာပါရာဆယ်ကျွန်းစုဒလွိုက်ကျွန်းနာမှာဗုဒ္ဓနေ့ကနေသွားတာလို့ဗီယက်နမ်နိုင်ငံသားဌာနကပြောပါတယ်နေသွားတဲ့လီပေါ်ကငါးဖမ်းသမား၅ဦးစလုံးကိုကယ်တင်နိုင်ခဲ့ပါတယ်
အစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွအဖွဲ့နဲ့ချိတ်ဆက်မှုရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့အီဂျစ်နိုင်ငံသား6ဦး၊တူနီးရှားနိုင်ငံသား2ဦးတို့ကိုမလေးရှားကနေရာရင်းကိုပြန်ပို့လိုက်ပါတယ်။လူခွင့်ရဲ့အဖွဲ့တွေကတော့ဒီလောက်ရအပေါ်မှာစန့်ကျင်ကန့်ကွက်ကြပါတယ်။အခုတန်တရာရှိသူတွေထဲမှာအီဂျစ်နိုင်ငံကမတရားအသင်မွတ်စလင်ညီအကိုတော်များအဖွဲ့ဝင်တွေအဖြစ်ဝန်ခံထားကြတယ်လို့ဆိုသူ9ဦးလည်းပါဝင်တဲ့အကြောင်းရဲစုံစမ်းရေးမှူးမိုဟာမက်ဖူစီကတနင်္ဂနွေနေ့ထုတ်ကြေညာချက်မှာပြောဆိုထားပါတယ်။ညီအကိုမွတ်စလင်တော်များအဖွဲ့ဝင်တွေကိုအကြမ်းဖက်ဝါဒီတွေအဖြစ်သတ်မှတ်ခံထားတဲ့အီဂျစ်နိုင်ငံမှာသူတို့ကိုနှိပ်စက်ညှဉ်းပန်းခံရနိုင်တယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကပြောပါတယ်။ဌာနေပြန်ပို့ခံရတဲ့တူနီးရှားနိုင်ငံသား2ဦးနဲ့အီဂျစ်နိုင်ငံသား2ဦးတို့ကတော့ကုလသမဂ္ဂကအကြမ်းဖက်ဝါဒဆွဲအဖွဲ့အဖြစ်သတ်မှတ်ထားတဲ့ Ansar El Sharia El Tunisia အဖွဲ့ဝင်တွေဖြစ်တယ်လို့ရဲစုံစမ်းရေးမှူးကပြောဆိုပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတမာဒူရိုနဲ့နိုင်ငံအတော်များများကဂျာဗီယာသမ္မတအဖြစ်အတိမတ်ပြုထားတဲ့ဟွမ်ဂွိုင်ဒိုတို့ကြောင့်အာနာလွန်ဆွဲဝဲနဲ့ပတ်သက်ပြီးအမေရိကန်ကဗင်နီဇွဲလားအရေးကိုပိုအာရုံစိုက်သွားမယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဘော်ဒန်ကပြောကြားလိုက်ပါတယ
်။တနင်္လာနေ့နေနေခင်သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာပါ။တနင်္လာနေ့တိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့ GGS ကုမ္ပဏီကတာဝန်ရှိသူ၃ဦးကိုအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့မနေ့ကအရေးယူလိုက်ပြီးဒဝဲမြို့မြို့မရဲစခန်းမှာသူတို့၄ဦးကိုအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကအမှု၄မှုဖွင့်ပြီးတရားစွဲထားပါတယ်။နောက်ဆုံးအခြေအနေတွေကိုဆက်ပြီးနှาศင်ပါရှင်။လက်ရှိအခြေအနေကတော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှားတွေနဲ့မနေ့ကအရေးယူခံလိုက်ရတဲ့တနင်္လာနေ့တိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုဒဝဲမြို့မြို့မရဲစခန်းအဲ့ရိတ်သားမှာအကြေကျုပ်ထိန်းသိမ်းထားတဲ့သတင်းတွေထွက်နေပါတယ်။မနေ့ညကမြို့မရဲစခန်းဘက်ကိုရိုင်းသွားကြည့်ခဲ့တဲ့ဒေတာကန်တအူးလည်းဖြစ်ဒေါက်တာလက်လက်မော်အာဂရိလိုက်စားခဲ့ကြောင်းတိုင်ကြားခဲ့သူလည်းဖြစ်သူကတော့ VOE ကိုအခုလိုပြောပါတယ်
။ညကဲဟိုမြို့မရဲစခန်းဖြစ်တဲ့ပေါ်လေးပတ်တယ်။မြို့မရဲစခန်းမလူကြီးကြီးအပြစ်ချပါတယ်။အဲလူကြီးကြီးအပြစ်ချပါဆိုတော့အဲတော့သူစုံစမ်းလိုက်တဲ့ကောင်မြို့မရဲစခန်းမှာပါအဲဒါရှိတယ်ပဲ။အဲဒါပါအခြေချုပ်တဲ့ပြည်သားတွေဒီလိုရတယ်
မြို့မရဲစခန်းကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ရမှာဖုန်းကင်ဖြည့်ဆို့ခြင်းမရှိသလိုဒဝဲမြို့နယ်ရဲစခန်းကတော့ဒေါက်တာလက်လက်မော်ကိုဘယ်မှာထိန်းသိမ်းထားတယ်လဲဆိုတာသူတို့မှပြောပိုင်ခွင့်မရှိဘူးလို့တယ်လီဖုန်းဖြည့်ဆို့တဲ့ရဲတော်ဝန်ရှိသူတဦးကပြောပါတယ်။တနင်္လာနေ့တိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ဟာအာဂရိလိုက်စားမှုတွေကျူးလွန်ကြောင်းဒေသခံတွေရဲ့တိုင်ကြားစာတွေပေါ်မှာအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပြီးဖေဖော်ဝါရီလ၄ရက်ကနေမတ်လ၆ရက်နေ့အထိနေပြည်တော်ရန်ကုန်နဲ့ဒဝဲမြို့တွေမှာစစ်ဆေးရေးလုပ်ငန်းတွေဆောင်ရွက်ခဲ့တာပါ။စုံစမ်းစစ်ဆေးရေးအဖွဲ့တွေရဲ့တွေ့ရှိချက်တွေအရဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့ Global Grand Services ကုမ္ပဏီကအမှုဆောင်ညွှန်ကြားရေးမှူးဦးသိန်းထွေညွှန်ကြားရေးမှူးဦးအောင်မြတ်နဲ့ဦးသူရာအောင်တို့ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်အရေးယူလိုက်ကြောင်းနိုင်ငံပိုင်မြမရုံမြင့်တန်ကြားသတင်းမှာမနေ့ကအခုလိုကြေညာသွားပါတယ်
စုံစမ်းစစ်ဆေးရေးအဖွဲ့ဤစစ်ဆေးတွေ့ရှိချက်များအရတနင်္လာနေ့တိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလဲမော်အားအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55အရ၎င်း GGS ကုမ္ပဏီမှ MD ဦးသိန်းထွေဒါရိုက်တာဦးအောင်မြတ်နှင့်ဦးသူရအောင်တို့အားအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55မြင်းဆောင်63အရ၎င်းတရားပြစ်မှုများအတွက်တရားစွဲချက်များဖြင့်အမှု၄မှုခွဲ၍အရေးယူဆောင်ရွက်ရန်တဝဲမြို့မြို့မရဲစခန်းမှာဒီကနေ့မှပထမသတင်းပေးတိုင်ကြားချက်ဖွင့်လှစ်ပြီးတရားဆွဲဆိုအရေးယူနိုင်ရေးဆောင်ရွက်လျက်ရှိကြောင်းအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်မှသတင်းထုတ်ပြန်ထားတယ်လို့သိရှိရပါတယ်ရှင်
။အခုလိုဝန်ကြီးချုပ်ဒေါက်တာလက်လက်မော်အရေးယူခံရတဲ့ဖြစ်ရပ်ဟာပြည်သူတွေကမဲပေးရွေးချယ်ထားတဲ့ NLD အရက်သားဆိုရအနေနဲ့ပြည်သူတွေရဲ့တင်ပြချက်တွေကိုလက်ခံနားထောင်နေဆိုတာတွေ့မြင်ရတယ်လို့ဒဝဲဒေတာကန်ကပြောပါတယ်
။ဒီလိုဆိုရင်လမ်းကြောင်းပေါ်မှာဝန်ကြီးချုပ်တော်ကဟိုမိုင်းမာရဆိုတာဒီရဲ့လေဒီတော့ပြောလို့ရတယ်ပြောလို့ရတယ်တကယ်ကြီးပါဘူးတော့စားကြည့်ရလဲတော့ပါဘူးတမအပ်ဒီအလေးပြောဆိုတဲ့တခါဘလို့မဝဲဆော့ဖက်စီအကြောင်းပြီးစီးလို့နော်အပ်ဒီအလေးပြောဆိုတဲ့တိုင်းလေလို့ပြောပါဘူးအဲတော့စားကြည့်လာလို့အဲတော့ဘာမှလည်းမလုပ်ပါဘူးလို့မြင်နေမှာနော်
ဒါပြင်အဲ့ဒီလိုမျိုးအာဂတိလိုက်စားမှုတွေမဖြစ်အောင်ဝင်ကြီးချုပ်အသစ်ခတ်တဲ့အခါမှာအများပြည်သူလက်ခံတဲ့အရေးအချင်းရှိတဲ့လူတွေကိုဦးစားပေးရွေးချယ်တင်တယ်လို့မြင်ကြောင်းဒဝေဒေတာခန်ကဆိုပါတယ
်။နောက်မှာဝင်ကြီးချုပ်ကတော့တော်ကိုဆက်လက်ပြီးဒီပြည်တွေရွေးချယ်တဲ့ပါတီကိုကြည့်ပြီးတော့ရွေးချယ်သွားဆိုတာမျိုးမဟုတ်ဘူး။ဒီလိုကြည့်ပြီးရွေးချယ်သွားဆိုတာပို့ပြီးတော့မကန်ရလို့တူတယ်ဆိုကြတော့ဘာတိကြည့်ပြီးချက်ပါဆိုတော့အဲ့လိုမျိုးဘောတော့ဆိုင်ချောင်းလေးပေါ်ပါလာတာပေါ့အဲ့တော့ပါလာတဲ့ခါကျရင်လည်းဒီရောပီပီပီဆိုင်တယ်ဒီပြသားမှာတော့ဒီခုတောင်ပေါ်ရမဲနေနိုင်လေဆိုတော့ကျွန်တော်တို့ကအောင်တိုင်းကြီးကိုပဲအဓိကထားပြီးတော့ကျွန်တော်ကြီးချက်လိုက်တော့လူကြည့်လို့လူကြည့်ခွင့်ရှိတယ်အဲ့နိုင်ငံကြီးအလက်စီပေါ်နေအဲ့လေအဲ့ဒီအကောင့်ကိုလို့တူတယ်အဲ့ဒီချိန်တော့ဗျာဒီဝေးအရေးချက်ကလည်းလောဘတဲ့ထေကြတာပါပဲ။ဘာဖြစ်လို့လဲဆိုတော့အဲ့ဒီအောင်တိုင်းကြီးလူတွေအဲ့မှာပဲလေအားသာရှင်ကျွန်တော်ထူးခြားနေတာ
။ဒေါက်တာလက်လက်မော်အနေနဲ့2016ခုနှစ်တွင်မဟာတကြံပွဲတော်ဗဟိုမန်တဲ့တိဆောက်ရေးကိစ္စဒဝဲတက်ကတော်ဝင်းနဲ့လေရင်ကွင်းအပြင်ဘက်တွေမှာခြုံွယ်ရှင်းလင်းရေးကိစ္စတွေမှာယာရုတာဝန်အလွဲသုံးစားလုပ်ပြီးလက်ယူခဲ့တာ2018ခုနှစ်တိုင်းဒေသဖွံ့ဖြိုးရေးစီမံကိန်းတွေမှာလက်ယူခဲ့တာ GGS ကုမ္ပဏီရဲ့လက်ထိုးမှုတွေကိုယူပြီးကုမ္ပဏီကိုလုတ်ပိုင်ခွင့်နေပေးခဲ့တာစတဲ့အထောက်အထားအချက်လက်တွေကိုစစ်ဆေးရေးအဖွဲ့တွေကတွေ့ရှိခဲ့ကြောင်းအာဂတိနိုင်စားမှုတိုက်ဖြတ်ရေးကော်မရှင်ကမတ်လ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်ဆက်လက်ပြီးတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါမြမလူအဖွဲ့အစည်းအတွက်အကျိုးပြုလုပ်ငန်းတွေအများပြားလှုပ်ဆောင်နေအမျိုးသမီးစွမ်းဆောင်ရှင်တွေအဖွဲ့အစည်းတွေအများပြားရှိပါတယ်ဒီလိုအဖွဲ့အစည်းတွေကမှအလှူဒါနလုပ်ငန်းတွေနဲ့ကြော်ကြားတဲ့လေးကျွန်းသူပရဟိတဖောင်ဒေးရှင်းအကြောင်းအထူးအစီအစဉ်ဖြစ်မက်ခင်ဖြူထွေးကနေတင်ဆက်ထားပါတယ်ရှင်
မလူဖွဲ့စည်းအထွဲ့မှာဒီနိုင်ငံရေးလူမှုရေးစီးပွားရေးအရနာမည်ရနေတဲ့ဒီအောင်မြင်ထင်ရှားတဲ့အမျိုးသမီးတွေအကြောင်းကိုပြောကြမယ်အမျိုးသမီးဖွဲ့စည်းတွေအကြောင်းကိုပြောကြမယ်ဆိုရင်တော့လေးကျွန်းသူဖောင်ဒေးရှင်းဆိုတဲ့ဒီပရဟိတဗလူရှင်များအဖွဲ့ရဲ့ဒီလုပ်ငန်းတွေအကြောင်းကိုတော့ခြံထားလို့ရမယ်မထင်ပါဘူးဒီလေးကျွန်းသူအဖွဲ့ရဆိုလို့ရှိရင်သူတို့စတင်တည်ထောင်ခဲ့တာ၄နှစ်တောင်မှမပြည့်သေးဘူးဆိုပေမဲ့လည်းဒီကာလတိုအချိန်အတွင်းမှာပဲနာမည်ရလာတဲ့အဖွဲ့တစ်ခုပါသူတို့ရဲ့ဒီတရားတရားထက်သန်တဲ့ပရိတ်တာစိတ်တွေကြောင့်ပဲဒါနိုင်ငံကတော်မှဂုံပြူရတဲ့သာသနာ့နှုတ်ကဟဖွဲ့ဆောင်လေးကျွန်းသူတွေလည်းဖြစ်လာခဲ့တာပါ
စိုးအနာမကြာကလေးငယ်တွေကိုကူညီပေးတာကစားလို့ရေဘေးကူညီကယ်ဆယ်ရေးပြန်လည်ထူထောင်ရေးနဲ့စာတင်တဲ့ចောင်းဆောင်ဆောက်လုပ်လူဒန်းမှုတွေအစုံအလူရင်ဆက်လက်နက်မကွာရရောပေးကမ်းလူဒန်းလာခဲ့တာ၄နှစ်နီးပါးရှိလာပြီလို့လေးကျွန်းသူတွေကပြောပါတယ်မြမလူမှုအဖွဲ့အစည်းအတွင်းအကူအညီလိုအပ်တဲ့နေရာတွေကိုကိုယ်တိုင်ကိုယ်ကျသွားရောက်လူဒန်းနာတွေလှုပ်ဆောင်ခဲ့တယ်လို့လေးကျွန်းသူဦးဆောင်ဖွဲ့ဝင်တွေကပြောပါတယ
်ပြောပါ2015ပေါ့နော်ဩဂတ်စ်မှာရခိုင်မှာရေးပေးအကြီးကျယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒီအတွက်အန်တီတို့အင်းကပထမဦးဆုံးထွက်တဲ့ခီးစင်မှာအဲ့ဒီမှာဆိုရင်အန်တီတို့ကဒီပစ္စည်းတွေပါတွေအကုန်လုံးကအန်တီတို့လေးမြန်နဲ့တည်ရတာလေ
လ
ေးမြန်နဲ့ရုံးစာတွေကုန်ပို့တယ်ပို့ပြီးရင်တင်မော့တူပေါ့နော်မော်တော်ပေါ့နော်မော်တော်နဲ့တန်းပြီးရင်မော်တော်မဝင်နိုင်တဲ့နေရာဆိုအန်တီတို့လေနဲ့ပါပြီးရင်ချီချင်းကလည်းရှောက်ရသေးတယ်ရွာတွေတည်းဟိုလေတလောက်ဒုက္ခရောက်နေတာဟိုတောင်မှသူတို့ကအန်တီတို့လာတာကိုသူတို့ရန်ကိုသူတို့ဒီနေ့မှနှွေးထွေးတာပေါ့နော်ဒီမားလူတွေသူတို့စိတ်ထဲမှာအားငယ်နေတာ
ဆိုတော့အန်တီတို့ရဲ့ဒီပရဟိတလုပ်တွေထဲမှာဒါရခိုင်ခီးစင်ရတယ်ဒါမှမရရတခုလို့ပြောရမှာပေါ့နော
်အဲ့လာတဲ့မှာပဲကိုအေယာဗရီနော
်
ရီယယ်တီတိုင်းကိုသွားတယ်နောက်မကွေးတိုင်းဟ
ုတ်ကဲ့မကွေးတိုင်းတော့အောင်လံကိုပေါ့အန်တီတို့စိုက်တီ
တော့ပို့ပေ
းလူလိုက်တာပေါ့နော်အန်တီတို့အသင်းထဲမှာပါတဲ့အောင်လံသူတွေရှိတယ
်ဒါတ
ော့သူတို့ဒေတာမှာလည်းမကြုံစဘူးမြန်မာနိုင်ငံအလဲပိုင်းဖြစ်ပြီးတော့ရေဘေးဒုက္ခလေးဆိုတော့အန်ဒရူအားလည်းလူတယ်နောက်ပြီးတော့အန်ဒရူခုနပြောသွားတဲ့အေယာရီတိုင်
းအေယာရီတိုင်း
ဆိုဟင်းသရအုပ်စုတကယ်ဟိုတကယ်ရေဘေးတင်းနဲ့ကြီးရတဲ့အထီကိုအကုန်လုံးဖုံးကြီးချောင်းကအစာရက်ကွက်အကုန်လုံးချိုအဲ့တော့အန်ဒရူရှယ်တာတွေလူပြစ်တယ်လေအဲ့တော့အဲ့ဒီကစာသင်ကျောင်းတစ်ကျောင်းကိုအသေးလူလိုက်တယ်ဘာဖြစ်လို့ဆိုတော့သူတို့ကအကုန်လုံးဖုံးကြီးချောင်းမှာဖုံးကြီးချောင်းတော့ပြောတော့မယ်အကုန်တက်စုပြီးတော့အဲ့မှာနေကြတာသူတို့ကနေစရာမရှိဘူးအဲ့တော့အန်ဒရူကစာသင်ကျောင်းလေးတစ်ခုလူလိုက်တယ်အဲ့တော့ရေးကျသွားတဲ့အချိန်ကျရင်ဒါစာသင်ကျောင
်းပေါ့
အခုလိုမျိုးရေတက်တဲ့အချိန်ကျတော့သူတို့ရဲ့နားခိုရာရှယ်တာလိုလေးဖြစ်သွားပြီဆိုအဲ့လိုမျိုးအန်ဒရူရောက်ဒီမှာနှစ်ခုလူတယ်နောက်အဖြောက်ရန်ကုန်တိုင်းနဲ့အဖြောက်မှာသူတို့တကြောင်အစ်စ်ထက်လူတယ
်လူခွဲစည်းတွင်းကပညာရေးကျမ်းမာရေးလိုအပ်တဲ့နေရာတွေမှာလက်လန်းမိသမျှအကူအညီတွေပေးနိုင်ဖို့ကြိုးပမ်းခဲ့ကြသလိုတခြားသောပရိဟိတအဖွဲ့တွေနဲ့လည်းလက်တွဲလှုပ်ဆောင်ခဲ့တာဖြစ်ပါတယ်
ဒီလိုပရိုက်တာလုပ်ငန်းတွေလှုပ်ဆောင်နေတဲ့အမျိုးသမီးတွေအနေနဲ့လေးကျွန်းသူတွေရဲ့လို့ဘယ်လိုစတင်ဖြစ်လာခဲ့တာပါလဲ
။အန်တီရောကပေါ့နော်ဒီလေးကျွန်းသူဖောင်ဒေးရှင်းစပြီးဖြစ်လာတာတော့ကဘာကြီးကုန်းမြင့်မှာပေါ့နော
်မဟာပါတနာ
တနာလိုင်ရော်ကြီးရဲ့ဖော်ဖက်တော့အဆောင်ကြီးလေးဆောင်ကိုအန်တီရောကစပြီးပြင်ရတယ်။အဲ့ပြင်ဆင်ခွင့်ရတဲ့အချိန်မှာ3,000ကျော်ကိုအန်တီရောကလူရမ်းနိုင်တယ်။အဲ့တော့လေးကျွန်းသူအဖွဲ့ဆိုတာမရှိသေးပါဘူး။အဲ့ဒီပြီးတဲ့အချိန်မှာအန်တီရောဒီအဖွဲ့ကလည်းဘောပေါ်တော့ပရာဟိတအတင်းလေးအဖွဲလေးတစ်ခုလုပ်ဖို့အစီအစဉ်ရှိတာ ਨੇ ဒီရဲ့နာမည်ကိုပဲအန်တီရိုယူလိုက်တာပါအန်တီရိုအတင်းဖွဲ့ဟာဒီမိုကရေစီအတင်းပေါ်နော်အန်တီရိုမှာတစ်ခုလုပ်မယ်ဆိုရင်ရန်စာနာကိုဆုံးဖြတ်ကြတယ်အဲ့တော့ဒါလုပ်မယ်ဆိုရင်ဒါလုပ်ချင်တဲ့လူတွေကလည်းရှိတယ်အဲ့တော့ဟိုအန်တီရိုကဘာဖြစ်ဖြစ်ဒီမိုကရေစီစံတဲ့အတွက်သာသနာရေးလည်းလုပ်မယ်ပရာဟိတလည်းလုပ်မယ်ဆိုတာဖြစ်သွားပါလေ
ဘာသာသာသနာအကျိုးပြုလုပ်ငန်းတွေလှုပ်ဆောင်ရင်စတင်ဆွေးနွေးမိခဲ့ကြတာဖြစ်ပေမဲ့လို့နောက်ပိုင်းမှာတော့လူမှုအတိုင်းဝိုင်းရဲ့လိုအပ်ချက်တွေကိုကူညီဆောင်ရွက်ဖို့လူမှုအကျိုးပြုပရိဒါအဖွဲ့အဖြစ်နဲ့တရားဝင်အခိုင်အမာရပ်တည်လာခဲ့တာဖြစ်တယ်လို့လေးကျွန်းသူနာရကဒေါ်ပိုးဖြူကပြောပါတယ
်။ဘာဆိုအန်တီရောကဘာသာရေးလဲတတကျကျရှိသလိုဂျန်နဲ့ဒီပရိဒါပေါ့နော်လူမှုရေးစီးပွားရေးဒီအမျိုးသမီးတွေရဲ့ခန္ဓာမှာလဲအန်တီရောကသူတို့ကိုကြီးအတတ်နိုင်ဆုံးကိုကြီးပန့်ပေးပေးဖို့ပေါ့နော်။နောက်ပြီးတော့နိုင်ငံတော်ရဲ့ဒီမိုကရေစီဒီပေါ့နော် Federal Parliament ဆူကိုပြောင်းလဲမှုမှာလည်းအန်တီရောကဘာပဲပြောပြောအမျိုးသမီးတွေရဲ့ခန္ဓာကလေးသူငယ်တွေရဲ့ခန္ဓာကိုလည်းအရေးပါတဲ့နေရာနေပေါ့။အန်တီရောကကြိုးစားဆောင်ရွက်နေတာပေါ့နော်။
စတင်ဖွဲ့စည်းချိန်မှာအဖွဲ့ဝင်အယောက်30ကျော်သာရှိခဲ့ပေမဲ့လည်းအခုချိန်မှာတော့အဖွဲ့ဝင်100ကျော်ထိရှိလာခဲ့ပါပြီ။စုစည်းညီညွတ်တဲ့ပရိဒါအဖွဲ့တစ်ခုအဖြစ်ခိုင်မာအားကောင်းလာဖို့ဘလို့စိတ်ဓာတ်မျိုးတွေနဲ့ရည်တည်ခဲ့ကြတာပါလေ။လေးကျွန်းသူဖောင်ဒေးရှင်းဥက္ကဋ္ဌဒေါ်မြတီရာကသူတို့ရဲ့စုစည်းမှုနဲ့ပတ်သက်ပြီးအခုလိုရှင်းပြပါဗျာ။အ
ဲ့တော့အန်တီတို့အဲ့ဒါတော့အန်တီအချက်၃ချက်ပေါ့နော်အဓိကအန်တီမြင်တာပေါ့ပထမတစ်ချက်ကအန်တီတို့ရှင်မှာပါတဲ့အမျိုးသမီးတဦးချင်းစီရဲ့အရေးချင်းနေပေါ့နော်ဆိုတော့သူတို့တွေကလည်းအရေးချင်းနေအကုန်လုံးကအန်တီ business မှာလည်းစီးပွားရေးမှာအောင်မြင်တဲ့အမျိုးသမီးတွေဖြစ်တယ်။နောက်သူတို့ရဲ့ဒါဟိုနေပေပေါ့သူတို့လောကမှာသူတို့ကတော့တကယ်ကို leading role မှာရှိတဲ့အမျိုးသမီးတွေများပါတယ်ဆိုတော့ဒါပေမဲ့အဲ့ဒီအပြင်သူတို့ကဒီအဖွဲ့အစည်းတွေမှာလည်းပါကြတယ်အဲ့တော့သူတို့မှာပြောချင်တာကပူးပေါင်းဆောင်ရွက်တတ်တဲ့အလေးအထလေးတွေရှိတာများတယ်အန်တူအဖွဲ့မှာပါတဲ့လူတွေကဆိုတော့ဒါလေးတွေကလည်းအန်တူရဲ့အားသာချက်တစ်ခုပေါ့နော်ဆိုတော့အဲ့ဒါတစ်ချက်ပေါ့နော်နောက်ဒုတိယတစ်ချက်ကတော့အန်တူအမျိုးသမီးတွေရဲ့အားသာချက်ပေါ့အန်တူကယောက်ျားအသင်းဖွဲ့လည်းအများကြီးပေါ့မြန်မာလူတွေရဲ့ဒါပေမဲ့အန်တူအမျိုးသမီးတွေရဲ့အားသာချက်ကတော့ဒါမွေးရပါပဲပြောပြောအန်တူကစိတ်ရှိတယ်တီးခံတယ်နော်ဘာပဲဖြစ်ဖြစ်ဟိုပြဿနာတစ်ခုတက်လာပြီဆိုရင်ကျမတို့ဒေါသကိုရှင်းလန်းမတင်မဲနဲ့အေးစီစီလေးသွေးအေးနဲ့ဒါဖြည့်ရှင်းနဲ့အတွက်ကြောင့်အန်တီတို့ဒါပြဿနာတွေကတော့ဒါအနေနဲ့များတော့ရှိတာပဲဘယ်အသင်းဖွဲ့မဆိုလေဆိုတော့ဒါဒီအကုန်လုံးကိုအန်တီတို့အောင်မြင်စာနဲ့ကြော်လွှားနိုင်တယ်ပေါ့နော်အဲ့တော့ဒီအမျိုးသမီးအသင်းဖြစ်တဲ့အတွက်နော်ဒါအန်တီတို့စိတ်ရှိတယ်တင်းကျင်ခံတယ်နော်ဒါတွေကလည်းအားသာချက်တစ်ခုလို့မြင်ပါတယ်ဆိုတော့နောက်ဆုံးတစ်ခုကတော့အန်တီတို့ဒါဖျားဟောလဲရှိပါတယ်ယောနီတော်မနတိကာရပေါ့အန်တီတို့ပါတဲ့လူတူချင်းကသူတို့ရဲ့ career တွေလည်းမတူဘူးသူတို့ရဲ့ background တွေမတူဘူးသူတို့ကြီးပြင်းလာတဲ့အနေထားတွေကတယောက်နဲ့တယောက်မတူဘူးမတူတဲ့အတွက်ဘာပဲပြောပြောအမြင်ကတော့မတူကြဘူးပေါ့နော်အမြင်မတူပေမဲ့လည်းဒီကိစ္စတစ်ခုပေါ်မှာအန်တီတို့အကောင်းမြင်နဲ့စိတ်လေးနဲ့ကြည့်လိုက်တဲ့အတွက်နောက်ဆုံးအန်တီတို့ solution ပဲဖြစ်ဖြစ် agreement ပဲဖြစ်ဖြစ်အန်တီတို့ရတာအဲ့ဒါလည်းတကယ်အရေးကြီးတယ်ဘာပဲပြောပြောကိစ္စတစ်ခုပေါ်မှာအကောင်းမြင်မရှိရင်အားလုံးကပြဿနာကြီးပဲဆိုတော့ဒါလေးကအကောင်းမြင်တယ်သူ့ဘာသူအမြင်မတူပဲသူအကောင်းမြင်တဲ့နဲ့ပြောတယ်နော်အကောင်းမြင်တဲ့နဲ့ပြောတယ်ဆိုတော့အဲ့ဒါရအဲ့တော့အန်တီကတော့ဒီ main ကလေးတွေနဲ့တိန်းဟိုတော်လိုပါပေါ့တိန်းဟိုလူအရေးအတွက်တရားကျော်ပေါ့နော
်
member အရေးတရားကျော်အကုန်လုံးကလည်းတကယ်လုပ်ငန်းရှင်တွေအောင်မြင်နေတဲ့စီးပွားရေးလုပ်ငန်းရှင်များတယ်အားလုံးကအဲ့တော့ဒီကြားထဲမှာအန်တီတို့ team work လေးကိုမပြောက်မပြက်နဲ့အန်တီတို့လက်တွဲသွားနိုင်နေဆိုတာလေအန်တီတို့ဒီအခြေခံအခြေခံသုံးချက်လို့အန်တီမြင်ပါတယ
်သူတို့အဖွဲ့ရဲ့စူးစီးခိုင်မာမှုနဲ့လူမှုအကျိုးပြုလုပ်ငန်းတွေဆောင်ရွက်နေတာကိုအနာဂတ်အမျိုးသမီးတွေအတွက်စံနမူနာတစ်ခုဖြစ်စေချင်တယ်လို့လည်းလေးကျွန်းသူတွေကပြောပါတယ
်မတော်ကဒါစံပြဖြစ်ချင်တာအဲ့တော့ကိုရဲ့ပဝင်းချင်မာရောကိုမိသားစုရဲ့မာရောအတူတော့ဒါကိုနိုင်ငံကိုတိုင်းပြီပေါ့နော်အဲ့ဒီမှာဒီလိုအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုအတူတော့မြင့်တင်တယ်အဲ့တော့အန်တူအတင်းရဲ့ရွေချက်မာဟိုကအန်တူကဒါဒီလိုမျိုးအမျိုးသမီးရဲ့အခန်းကဏ္ဍပို့ပြီးနေရာရဖို့တို့ဘာလို့လဲပါတယ်ဆိုတော့ကိုရဲ့ဒီဒလိယူကဒုံနန်းစင်လာတွေကိုလည်းအန်တူထိမ့်သိမ့်နေတဲ့ဖက်ကတစ်ဖက်မှာလည်းအန်တူတက်အားသရွေအမျိုးသမီးတွေရဲ့ ability ဘလောက်ရှိတယ်လဲဆိုတာအန်တူကပြချင်တယ်ဒါမျိုးသားတွေနဲ့ဒါနေရာတကာမှာရင်မောင်းတန်းနိုင်နေပေါ့အန်တူတို့ဒါကာယ strength ကလွဲလို့ဂျန်တဲ့နေရာတွေမှာသူတို့အကုန်လုံးဒါရေမောင်တက်ပြီးလုံနိုင်နေတယ်။အန်တီတို့ရဲ့ဒါအရေးချင်းနေ ability ဘယ်လောက်ရှိတယ်ဆိုတာလည်းသူကပြချင်းတယ်။ဒီလိုမျိုးဖြစ်မှသာအန်တီတို့နိုင်ငံမှာဒါအမျိုးသမီးကတဝက်เนาะจอရှိပါတယ်အဲ့ဒီတို့ကြောင့်သူတို့တွေရဲ့အန်တီတို့ကရှေ့ဆောင်လမ်းပြအန်တီတို့ကဆန်ဒမူနာဒါကြောင့်အန်တီတို့ဘာပဲပြောပြော role model အနေနဲ့အန်တီတို့เนาะနေတာထိုင်တာသွားတာလာတာအစားအရင်တက်ပိုတော့ကယူဆရသေးတယ်ဘာလို့ဆိုခက်က media kit လीဘယ်ညာဖြစ်ဖြစ်အန်တီတို့လှုပ်ရှားမှုက Facebook တွေဘာတွေအစားတခါတည်း online နဲ့အချိန်နဲ့တပြေးညီကာနိုင်တဲ့အတွက်အန်တီတို့သွားတာလာတာနေတာထိုင်တာဒါပွဲတက်တာဝတ်တာစားတာအစားအကုန်လုံးကိုအန်တီတို့နာနေနေလဲစင်ညာအန်တီတို့အဖွဲ့ဝင်နေလဲအန်တီတို့အဲ့လိုပဲ
မြန်မာနိုင်ငံလူဦးရေရဲ့တဝက်လောက်ဟာအမျိုးသမီးတွေပါနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးမှာအောင်မြင်နေရရနေကြတဲ့အမျိုးသမီးတွေအများပြားရှိပေမဲ့လို့နိုင်ငံရဲ့ဦးဆောင်မှုကဏ္ဍမှာအမျိုးသမီးတွေရဲ့ပါဝင်မှုကတော့လူဦးရေနဲ့ရှင်လိုက်မယ်ဆိုရင်တိတိတသားအားနည်းနေစေပါဒါကြောင့်မြန်မာလူအဖွဲ့အစည်းအတွင်းအမျိုးသမီးတွေရဲ့ဦးဆောင်ပါဝင်မှုအခန့်ကဏ္ဍမြင့်တင်လာအောင်သူတို့အဖွဲ့အနေနဲ့တက်ဆွမ်းသမျှအားပေးကူညီဆောင်ရွက်သွားခြင်းနဲ့လို့လည်းလူချွန်းသူဦးဆောင်အဖွဲ့ဝင်တွေကပြောပါတယ်
အန်တီတို့အခုဒါအသိဉာဏ်ချက်တည်းမှာလဲပါတယ်လို့အခုမိခင်နေရောကလေးတငယ်တွေရောအန်တီတို့ဒါအထူးသဖြင့်ကျေးလက်ကအန်တီတို့နိုင်ငံမှာ80%ခန့်တော့ကျေးလက
်နေ
ပြည်သူတွေဖြစ်တယ်လေအဲ့တော့သူတို့တွေကိုအန်တီတို့ကဒါဟိုသူတို့ရဲ့စီးပွားရေးပေါ့သူတို့မှာဟိုမိသားစုတစ်ခုမှာเนาะအမျိုးသားအလုပ်လုပ်တယ်ဆိုပေမဲ့ဒါအမျိုးသမီးကသူတို့ရဲ့ဒါလူမှုဘဝဖူလုံရေးအတွက်သူတို့လည်းဝင်ဝင်ရှာနိုင်တယ်ဟိုဥမကွာအိမ်မကွာပေါ့เนาะအဲ့လိုမျိုးလုံနိုင်တဲ့လက်မှုပညာတွေအန်တီတို့အသင်ပေးဖို့အစီအစဉ်ရှိတယ်ဒါမှလည်းကိုယ့်ကိုယ်ကိုယုံကြည်မှုเนาะအများနဲ့ depend လုပ်နေရတဲ့ဘဝကနေပြီးတော့ဒါကိုယ့်ပတ်စံကိုရှာနိုင်တယ
်เนา
ะကိုယ့်သားသမီးကိုကိုထိန်းချောင်းနိုင်တယ်ဆိုတော့
အ
ဲ့လိုမျိုးနဲ့ကိုယ့်ကိုယ်ကို confidence ရှိလာမယ်ကိုယ့်ရဲ့အရေးအသွေးကိုလည်းအန်တီတို့ကပို့ပြီးတော့ polish လုပ်ပြီးတော့မှမွေးထုတ်ပေးတဲ့ပုံစံဖြစ်အောင်ဒီတို့ကဒီလိုအသက်မွေးမှုပေါ့နော် vocational training center တွေကိုအန်တီတို့အခုလုပ်ဖို့အစီအစဉ်ရှိတယ်ဆိုတော့အန်တီတို့ကကြေးရတီသွားပြီးတော့မှသူတို့ကို training လုပ်ပေးမယ်အစားကြေးရမှာ community center တွေအန်တီတို့တည်ထောင်ပေးမယ်အဲ့ဒီကလောလောဆယ်ဒါ training center မှာဒါ leading လို model ဟိုဆရာမဆရာဖြစ်တင်တန်းလို့ပေါ့နော်အဲ့တော့အန်တီတို့ကအဲ့လိုဒီတိုင်းနဲ့ပြည်နယ်တွေကเนาะဒီလိုတွေခေါ်ပြီးတော့မှအန်တီတို့ဒီလိုမျိုးလုပ်ပေးဖို့ရှိတယ်အန်တီတို့ဆွန်ချင်းလင်းဖောင်ဒေးရှင်းနဲ့အန်တီတို့တွားခဲ့သေးတယ်မိနစ်ကလေ
တ
ွားခဲ့တော့သူတို့ကလည်းသူတို့မှအဲ့လိုကလေးတငယ်ရောလူငယ်တွေအတွက်ကောဟိုဟာပေါ့ဟိုစိတ်ရမှုမွေးတေမှုကိုပပျောက်ဖို့အတွက်သူတို့မှ strategy တွေချပြီးတော့သူတို့လုပ်ခဲ့တာအရင်အောင်မြင်တယ်သမီ
း
အဲ့တော့အန်တီတို့နိုင်ငံမှာလည်းဒါ poverty alleviation ကိုအန်တီတို့တစ်ဖက်တနည်းကနေလုပ်ပေးတယ်မျိုးသမီးတွေကိုလည်းအန်တီတို့ကဒါလက်တွဲပြီးတော့ခေါ်ယူရရောက်တယ်ဆိုပြီးတော့အန်တီတို့အဲ့ဒါကိုအဲ့အနေနဲ့အမြဲအကောင့်ထည့်ဖို့ဘူးရှိတယ်အန်တီတို့အခုဒါကြောင့်သူ့ရဲ့ center တခုကိုလေအခုအန်တီတို့စ조사အထုတ်နေသမီ
းဟုတ်ကဲ့
မြန်မာနိုင်ငံဟာရရောပိကံမှုမှာကဘာကအမှတ်တမ်းတင်ရတဲ့အထိအသိမဲ့ပြုခံထားရတဲ့နိုင်ငံပါ Britain အခြေစိုက် Charity Aid Foundation ကနိုင်ငံပေါင်း140ကျော်မှာစည်ရင်းကောက်ယူပြီးတော့ထုတ်ပြန်ထားတဲ့အရက်ရောဆုံးနဲ့စေတနာအရှိဆုံးတိုင်းပြည်စည်ရင်းမှာမြန်မာနိုင်ငံဟာလက်ရှိထိပ်တန်း10နိုင်ငံထဲမှာရှိနေပါတယ်ပြီးခဲ့တဲ့2013ခုနှစ်ကနေ2018ခုနှစ်အထိဆိုရင်တော့မြန်မာဟာ9နှစ်ဆက်တိုက်အရက်ရောဆုံးတဲ့စည်ရနာရှိဆုံးနိုင်ငံစည်ရင်းရဲ့ပထမနေရာမှာရှိခဲ့တာပါ။ကိုမသိတဲ့လူစိမ်းတရားကိုကူညီပေးတာ၊ပေးကမ်းလှူဒါန်းတာနဲ့လှူအားဒါနပြုတာစတဲ့အချက်၃ချက်ကိုကြည့်ပြီးတော့အရက်ရောဆုံးတဲ့စည်ရနာရှိဆုံးတိုင်းပြည်စည်ရင်းကိုထုတ်ပြန်တာပါ။ဒီလိုမြန်မာနိုင်ငံရဲ့ရရောပေးကမ်းလှူဒါန်းမှုတွေထဲမှာအမျိုးသမီးတွေရဲ့အလှူဒါနတွေအများပြားပါဝင်နေတယ်ဆိုတာကိုတော့လေးကျွန်းသူအဖွဲ့ကတက်သေးအဖြစ်နဲ့ပြနေတယ်လို့ဆိုရင်မှားမယ်မထင်ပါဘူးရှင
်ဒါကတော့ VOA ရန်ကုန် VOA ရုံးခွဲကနေကျမတို့ရဲ့ဝိုင်းတော်သူမက်ခင်ဖြူထွေးကစီစဉ်တင်ဆက်ခဲ့တာပါရှင်။တင်းလာနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုကနေရော Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နိုင်ကြပါရရှင်။ကျမတို့အစီအစဉ်တွေကိုအခု internet စာမျက်နှာဖြစ်တဲ့ voabermesenews.com ကနေလည်းနားဆင်နိုင်ကြပါရရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ခန်းနာတွေကိုတင်ဆက်တဲ့အခါမှာတော့
ကင်ယူဥက္ကဋ္ဌစောမှုဒူစီဖိုးနဲ့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ပြောခဲ့တာတွေကိုကြည်ရင်လက်ရှိတပ်မတော်ဘက်ကတောင်းဆိုနေတဲ့ပြည်တော်စုကနေခွဲမထွက်ရဆိုတဲ့ကိစ္စတခုတည်းသောတပ်မတော်ကိစ္စစတာတွေကိုပဲ
အလေးထားဒါကတော့ PPSD အစည်းအဝေးပွဲကငင်းငယ်ရေးရှေ့တိုးဖို့အဖြစ်ရခဲ့ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်မှာဦးစီသူအောင်မြင့်ဆွေးနွေးတင်ဆက်တဲ့အခါအပြည့်စုံနားဆင်ရဖို့ရှိပါတယ်ထူခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုလည်းတင်ဆက်အောင်ပါပါအခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE ရဲ့တိချစ်သောရရှင်တွေအတွက်မေတ္တာတိလက်ဆောင်တခြင်းတစ်ပုံနဲ့ဖြောပြပေးတော့မှာဖြစ်ပါတယ်เนาะအခုအရင်အဆုံး VOE သောရရှင်တွေ Messenger ကနေပြီးတော့စာရေးပို့လာကြတာတွေကိုပြန်ကြားပေးသွားခြင်းပါတယ်လင်းနေရယူသွားတဲ့မိုးတိမ်ဆိုတဲ့တော်ရှင်ဒီနာမည်လည်းမကြခဏတော့ကြားရတတ်ပါတယ်เนาะ तू อ่ะ messenger ကနေပြောအမြဲတမ်းစာရေးတတ်ပါတယ် तू ကမင်္ဂလာညချမ်းမှာ view ရေ view ရေနေ့စဉ်သတင်းတွေတင်ပေးတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နေ့စဉ်နားဆင်အားပေးနေတဲ့တော်ရှင်မှာ view ရေ one or two one or three အားလုံးလည်းကိုယ်စိတ်နှပြချမ်းမှာပျော်ရွှင်နိုင်ပါစေလို့ဆုတောင်းပေးပါတယ်ကျွန်တော်ကထိုင်းကနေပြောနားထောင်နေတဲ့ပရိသတ်ပါတယ်ဟုတ်ကဲ့ပါသိနေပါပြီနာမည်အရင်းကလွဲလို့သိနေပါပြီเนาะဘာလို့လဲဆိုသူရဲ့ Facebook accountနာမည်ကတော့ဒီခုနပြောသွားသလိုပဲလင်းနေရယူသွားတဲ့မိုးတိန်ဆိုပြီးခက်ဆန်းဆန်းပေးထားလို့ပါ Messenger ကရေးလာရင်နောက်ထပ် Facebook အကောင့်ပိုင်ရှင်သောရရှင်ကတန်စင်အလှပန်းမျိုးတရားပါတဲ့သူရဲ့ Facebook အကောင့်နာမည်ဖြစ်ပါတယ်မိတ်ဆက်ချင်းလို့ပါတတင်းနေအကုန်နားထောင်ပါတဲ့ဟုတ်ကဲ့ View မြန်မာအစီအစဉ်ကိုအခုလိုအားပေးတဲ့ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ရွှင်လန်းချမ်းမြေပါစေနော်ရင်ဖွင့်ကျင်လို့ပါဆိုပြီးရေးလာတဲ့သောရရှင်ကတော့ကြော်ကြော်ဖြစ်ပါတယ်။သူကဗကိုးတိုင်းဒေသကြီးရေသာရှည်မြို့နယ်မြို့လှမြို့အမှတ်၅တကြားဆက်ယုံကိုရောင်းချနေတဲ့ကြံတောင်သူတွေကြံရောင်းချရမှာအခက်အခဲဖြစ်နေပါတယ်။ဘယ်ကိုတိုင်ကြားဖြေရှင်းရမလဲ။ VOA သတင်းဌာနအကူအညီတောင်းခံပါတယ်ဟုတ်ကဲ့။အခက်အခဲကိုဒီမှာစာရေးပြီးရင်ဖွင့်နိုင်ပါရဲ့နော်။စနေနေ့မလ9ရက်နေ့ကထုတ်လွှင့်ပေးသွားတဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာတော့နိုင်ငံတကာအမျိုးသမီးများနဲ့ဂုဏ်ပြုအထိမ်းအမှတ်အနေနဲ့မြန်မာနိုင်ငံကအမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးခန်းမှာဝင်ရောက်ပြီးတော့ဆွေးနွေးခြင်းလို့ဆိုပြီးတော့စာရေးလာတဲ့မိထီလာမျိုးကဦးစိန်မောင်ဒီတော့ရှင်အီးမေးလ်ကနေပို့ပြီးတော့ဆွေးနွေးခဲ့တာကိုတော့ကျမတို့အချိန်ဒီမလောက်လို့မထည့်လိုက်ရပါဘူးနော်။ဒီတော့ရှင်ကဒီပက်ခက်လွှဲတော့လက်ဒီကဘာကိုအုပ်ဆိုးနိုင်ဆိုတဲ့ဇကားနဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်ဒီအမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့ဘလို့ကဏ္ဍမှာရှိတယ်လဲဆိုတာကိုသူဆွေးနွေးလာပါတယ်ရှင်
။ပက်ခက်လွှဲတော့လက်ဒီကဘာကိုအုပ်ဆိုးနိုင်ဆိုတဲ့ဇကားအင်ရှင်မအိရဲ့အရှင်သခင်မဆိုတဲ့အသုံးနှုန်းတွေဟာအမျိုးသမီးများရဲ့ရေးပါမှုကိုတင်စားဖော်ပြထားတဲ့စကားလုံးတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံလိုလူဦးရေ53သန်းရှိတဲ့နိုင်ငံမှာတော့အမျိုးသမီးဦးရေကထက်ဝက်ကျော်ရှိနေတာဟာအမျိုးသမီးလူသားအရေးအမြစ်ပေါ်ကျွယ်မှုရှိနေတာကိုပြနေတယ်လို့ဆိုချင်ပါတယ်။ဒီအမျိုးသမီးထက်ဝက်ကျော်ထဲမှာထူးထူးခြားခြားတိုးတက်ဖွံ့ဖြိုးလာတဲ့အမျိုးသမီးဦးရေဟာကဏ္ဍတိုင်းမှာတော်တော်များများရှိနေတယ်ဆိုတာကိုလေ့လာတဲ့သူတိုင်းသိနိုင်ကြပါတယ်။ဒါပေမဲ့သူတို့တွေဟာမိမိတို့ရဲ့အရေးအချင်းအရေးသွေးအလျောက်နေရာပေးအသုံးချခံရမှုအလွန်နှဲပါနေပါတယ်။လူခွေရေးဆုံးရှုံးနေရတာကိုလည်းသတိထားမိနိုင်ပါတယ်။သူတို့တွေအနှစ်90ကျော်စစ်အာဏာရှင်တွေရဲ့လက်အောက်အမျိုးသမီးအမျိုးသားခွဲခြားဆက်ဆံခံရမှုတွေကြောင့်ယောက်ျားသားများနဲ့ဒန်းတူအခွင့်အရေးများမရခဲ့ကြပါဘူး။တခြားနိုင်ငံတွေကိုသွားပြီးတော့ကြီးပွားတိုးတက်အောင်လုပ်လို့ဖြစ်လာတဲ့အရေးချင်းကောင်းတွေအစ်စ်မြင့်နည်းပညာတွေကိုလည်း အမေနိုင်ငံမှာပြန်လာပြီးအတုံးချမပေးနိုင်ခဲ့ကြပါဘူးအခုခါမှာတော့အဝေးရောက်နေတဲ့သူတွေကိုပြန်ခေါ်ရောက်ရှိပြီးတော့သူတို့ကိုစနစ်တကျပြုစုပြောထောင်နေရာပေးအတုံးချသွားဖို့လိုနေပါပြီမဖင်ဖြိုးသေးတဲ့အမျိုးသမီးများအတွက်ကိုလည်းသူတို့တွေရဲ့ဘဝတိုးတက်သားရရေးအတတ်ပညာတစ်ခုခုနဲ့အသက်မွေးဝမ်းကြောင်းနေရေးခေအမြင်ခေအသိနဲ့ကိုက်ညီတဲ့အရေးချင်းများရရှိစေရေးပညာရေးစီးပွားရေးစာတာတွေကိုထိုက်ထိုက်တန်တန်ခန်းစားကြရစေဖို့ဆောင်ရွက်ပေးတင်နေပါပြီ။ညှင်းပန်းနှိပ်စက်မှုနဲ့အကြမ်းဖက်မှုတွေကိုတရားဥပဒေစိုးမိုးမှုအပိုင်းကဥပဒေနဲ့အညီထိထိရောက်ရောက်အရေးယူကာကွယ်ပေးမယ်။ထိုက်တဲ့နဲ့အပြစ်ဒဏ်များကိုထိထိရောက်ရောက်ချမှတ်ပေးမယ်ဆိုရင်ဒီညှင်းပန်းမှုတွေအာဓမပြုကျင့်မှုတွေရော့ကြပြီးတော့တဖြည်းဖြည်းပျောက်ကွယ်သွားနိုင်ပါတယ်လို့ဆိုချင်ပါတယ်။မြမယဉ်ကျေးမှုဘဝမြင့်မားလာပြီးအမျိုးသမီးများရဲ့ဘဝလုံခြုံအေးချမ်းမှုတွေလည်းတို့တက်လာမယ်လို့ယူဆပါကြောင်းပါခင်ဗျာလို့ရေးထားပါတယ်ရှင်
။ဒါကစနေညတိုက်ရိုက်လေလံအစီအစဉ်နိုင်ငံကအမျိုးသမီးများနေ့ကိုဂုဏ်ပြုစနေညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးဖို့အစာရေးပြီးတော့ဆွေးနွေးလာတဲ့သောရရှင်ဦးစိန်မောင်ဖြစ်ပါတယ်။မိထီလာကပါ။အခုလိုပါဝင်ဆွေးနွေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီလိုမျိုးသောရရှင်ရဲ့အီးမေးလ်ဒါမှမဟုတ် Facebook Messenger တို့ကနေပြီးအစာရေးပြီးတော့ဆွေးနွေးလာတဲ့စာတွေကိုတော့ကျွန်တော်တို့တိုက်ရိုက်လေလိုင်းပေါ်မှာဖော်ပြပေးတဲ့အခါမှာဖော်ပြပေးပြီးတော့ကျွန်တော်တို့အချိန်ကန့်သတ်တဲ့ဒီစာတွေမလောက်ဘူးစာတွေများသွားလို့ကြိမ်းခဲ့တယ်ဆိုရင်တော့ကျွန်တော်တို့စာတွေကိုရွေးချယ်ပြီးတော့အခုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့လည်းသူတို့ဆွေးနွေးချက်တွေကိုဆက်ပြီးတော့ဖော်ပြပေးနေပါတယ်နော်စာရေးလာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ဗီအိုကတင်ဆက်ပေးတဲ့အစီအစဉ်တွေကိုနားထောင်ရင်းနဲ့သူတို့ရဲ့ကိုယ်ပိုင်ယူဆချက်တွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနိုင်ငံရေးရာကိစ္စတွေပေါ်မှာသူတို့ရဲ့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ရင်းဖွင့်လာတဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်။ကျွန်မတို့တင်ဆက်ပေးတဲ့သတင်းတစ်ခုကိုနားဆင်ပြီးတော့ဒီရခိုင်ဒေသဖွံ့ဖြိုးရေးသတင်းဖြစ်ပါတယ်။အဲ့ဒီသတင်းကိုနားဆင်ပြီးရေးလာတဲ့သောရရှင်ကတော့စစ်တွေကပါသူကတာဇွားရခိုင်ဆိုတဲ့သောရရှင်မှာသူမေးလာတဲ့အချက်ကတော့
ရခိုင်ပြည်နယ်စီးပွားရေးမှာရခိုင်ပြည်ကပေးရမှာလားဒါမှမဟုတ်ရခိုင်ပြည်ကိုပေးမှလားရှင်းရှင်းလင်းလင်းသိကြပါတယ်ကြောက်ဖြူစီးပွားရေးစုံမှာတော့တရုတ်ပြည်ကလူအလုံးအင်းနဲ့လာပြီးအကုန်ယူသွားတာပါပဲနိုင်ငံဖွံ့ဖြိုးတိုးတက်လာရင်ပြည်တွင်းတည်ရန်စားတကုန်သွားပါလိမ့်မယ်မြေအောက်ကနှုတ်ပြီးရင်မြေပေါ်ကိုပြစ်လိုက်တာကြောင့်မြေပေါ်မြေအောက်ကုန်သွားပါပြီ
ဒါကတော့သူကကြောက်ဖြူစီးပွားရေးစုံမှာကြုံနေရတဲ့အဖြစ်ကြောင့်ဒီရခိုင်ဖွံ့ဖြိုးရေးအတွက်လှုံ့ဆော်နေကြတာကိုလည်းစိုးရိမ်နေတဲ့ပုံနဲ့ရေးပို့လိုက်တာဖြစ်ပါတယ်ဟေဇန်မတဲဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာစစ်တပ်ပါဝင်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်ရှင
်မြန်မာနိုင်ငံရေးမှာစစ်တပ်ကအစဉ်တစိုက်ပါဝင်လာတာကြောင့်မြန်မာဒေတာရင်းနဲ့ကဘာမှာအနှိမ့်ကျဆုံးစီးရင်ကိုရောက်နေပြီဆိုတာကိုအနှစ်60သမိုင်းကတက်တေထူနေပါတယ်ဒါကလုံးဝညင်းလို့မရတဲ့ကိစ္စပါ။ဒီချက်ကိုအခုထိလက်မခံပဲနိုင်ငံရေးမှာတက်မရော်မပါရင်မဖြစ်ဘူးဆိုတဲ့အယူဆကိုဆက်လက်စုပ်ကိုင်ကတက်မရော်ကနိုင်ငံရေးမှာဆက်ပါနေရင်တော့မြန်မာနိုင်ငံရေးဟာဘရော့မှဖြောင်ပြီးမှမထင်ပါဘူး။စစ်တပ်ကဘာချွင်းချက်မှမရှိပဲနိုင်ငံရေးကစုပ်ခွာပေးမှပဲမြန်မာနိုင်ငံကအဖက်ဖက်ကတဖြည်းဖြည်းပြန်နလန်ထူပြီးတိုင်းရင်းသားတွေနဲ့ညီညာရင်းနဲ့တဖြည်းဖြည်းပြန်လည်တည်ဆောက်နိုင်မယ်လို့ယုံကြည်မိပါတယ်။
ကူကူပန်ဆိုတဲ့သောရရှင်ကတော့အစိုးရနဲ့တိုင်းရင်းသားတွေကြားမှာငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဘလို့အလားအလာရှိတယ်လဲဆိုတာကိုသူ့ရဲ့ထင်မြင်ယူဆချက်အခုလိုရေးလာပါတယ်ရှင်
။မင်္ဂလာပါ VOA ရဲ့ကျွန်တော်ကတော့လက်ရှိအစိုးရနဲ့တိုင်းရင်းသားတွေကြားငြိမ်းချမ်းရေးရဖို့မလွယ်ဘူးလို့ထင်ပါတယ်။စေအစိုးရဘက်ကငြိမ်းချမ်းရေးလိုချင်ရင်လက်နဲ့ဆွံ့ရမယ်လို့ပြောလိုက်တာဟာဘယ်တော့မှငြိမ်းချမ်းရေးမလုပ်တော့ဘူး။ငြိမ်းချမ်းရေးမဖြစ်တော့ဘူးလို့ပြောလိုက်တာနဲ့တူနေပါတယ်။တိုင်းသားတွေကလည်းဘရော့မလက်နဲ့စွန့်မှာမဟုတ်ဘူးဆိုတာကျွန်တော်ရဲရဲကြီးပြောရပါတယ်။နောက်ပြီးတော့အစိုးရရဲ့ငြိမ်းချမ်းရေးမူကဖက်ဒရယ်အသွင်ဆောင်မဲ့ခွဲမထွက်ရလို့စစ်ဘုတ်ချုပ်တွေပြောလို့ပြောထရှိကြပါတယ်။ဒီကိစ္စကတော့ကျွန်တော်တို့တိုင်းသားတွေကိုစစ်အစိုးရကဘယ်လောက်ထိအခွင့်အရေးပေးထားသလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။မြန်မာအစိုးရနဲ့ပေါင်းစုပြီးနေကြည့်မယ်ထင်ထားသလိုဖြစ်မလာခဲ့ရင်တော့ကျွန်တော်တို့ခွဲထွက်လို့ကခွဲထွက်ခွင့်ပေးထားရပါမယ်။အဲ့လိုပေးထားခြင်းအပြင်စစ်အစိုးရဟာတိုင်းသားတွေကိုအပေါ်စီးကနေမဆက်ဆံတော့ပါဘူး။ခွဲထွက်ခွင့်မရလို့တားမြစ်ထားတာဟာသူတို့တနေ့နေ့တစ်ချိန်ချိန်မှာငဲမှုပြန်လာနိုင်တယ်လို့အသွင်ပြောင်းတဲ့ပုံတင်ညိုတွေဖြစ်လာနိုင်ပါတယ်။ Federal မူကခွဲထွက်လို့ကခွဲထွက်သွားနိုင်ပေမဲ့ Confederate မူကတော့တိုင်းသားတွေခွဲမထွက်နိုင်ဘူးလို့ထင်ပါတယ်။ဘာလို့လဲဆိုတော့ပြည်နယ်မှာအာဏာရှိပြီးလုတ်ပန်ခွင့်လည်းရှိတာပေါ့တိုင်းသားတွေခွဲမထွက်ဖို့အလားအလာပူများပါတယ်ဟုတ်ကဲ့ပါဒါကျွန်တော်အမြင်ကိုပြောတာပါ
ဒါကတော့သောရရှင်တွေမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေပေါ်မှာသူတို့ရဲ့ထင်မြင်ယူဆချက်တွေကိုသူတို့ထင်မြင်တဲ့အပိုင်းအရလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ဆွေးနွေးလာကြတာဖြစ်ပါတယ်။ဟုတ်ကဲ့ပါ။အဲဒီလိုမျိုးကိုယ့်ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ပြောနိုင်အောင်လို့လည်းကျမတို့သောရရှင်တွေလွတ်လွတ်လပ်လပ်ပြောပြီးတော့သောရရှင်တွေရေးပို့လာကြတဲ့အစားတွေကိုကျမတို့အထူးကြိုဆိုနေပါတယ်နော်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။တီးတောင်းလာတဲ့သောရရှင်တွေကိုလည်းအလှည့်ပေးချင်ပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတော့မြန်မာတေးချစ်သောရရှင်လေးတွေမြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးတော့မှာဖြစ်ပါတယ်။တေးတောင်းလာတဲ့သောရရှင်ကတော့ဇော်ဆိုတဲ့သောရရှင်မှာသူက Good morning for you ကျွန်တော်တငယ်ချင်းနှစ်ယောက်တည်းတချင်းတောင်းဆိုလိုပါတယ်တဲ့။ရန်ကုန်မြို့တာကီတာမြို့နယ်တစ်အနော်မှာမပြပြဖြူနဲ့ဝါဆိုကကိုကျော်ဝနာတို့တွေမျိုးကြီးတည်ဆူထားတဲ့မင်းရှိရဲ့မျိုးဆိုတဲ့တချင်တောင်းဆိုချင်ပါတယ်။ Thank you for your wine order များကိုရောစိတ်ရောကျမ်းမာကြပါစေလို့ဆုမွန်တောင်းပေးပါတယ်တဲ့။သောရရှင်ဇော်ပါဟုတ်ကဲ့။သူတောင်းထားတဲ့တချင်လေးထုတ်လွှင့်ပေးချင်ပါတယ်နော်။မျိုးကြီးတည်ဆူထားတဲ့မင်းရှိရဲ့မျိုးဆိုတဲ့တချင်ကိုဒီတေးတောင်းခံရတဲ့သောရရှင်နောက်ပြီးတေးတောင်းတဲ့သောရရှင်ဇော်နဲ့တေးချစ် view ရဲ့သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်။
Lamte me imyo nge le ma song de min go be ngat da sa su taw mi de a bero pyan twi me mti nai le sai the ma ro yong chi se de ni ma ro ga ro twi song si ya me ne ma me line ne ne we nga do khwe ya me Ik nale no sati yau le Don ya long do mat ni a phin ne nga ye the de chan me si chan bi di myu ni ye wi nga pyan twa de kha ni ma pe mu ya khana law sa nain cha ba de ni ne me le shi ya myu de nga ya
ရုပ်ချီတည်ဆူထားတဲ့မင်းရှိရဲ့မျိုးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ဟောင်းတွေကိုတော့ရေဒီယိုကနေမနားထောင်လိုက်ရအောင်ဆိုရင်ကျမတို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ် website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
မြေပြန်လာတဲ့မြို့ငယ်လေးမာဒိုရီဆုံးသွေးကြတဲ့To get all we see Ni we ain't got no kwe ame Ain't been you can all it no such a young day But don't you know what my day up in me Nga ye pay the term in si chan bi Di myo li ya we Nga bian po re ka Mi ma mi bo ya Kana lao sa thay ba the name me le shi ya myu de na sha
VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ PPSD စီဝေးပွဲငင်းကြဲရေးရှိတိုးဖို့အဖြေရခဲ့ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
2019မတ်လ5ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံချင်းပိုင်မှာကျင်းပပြုလုပ်ခဲ့တဲ့ NCA အပြည့်အစာချုပ်လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်10ဘွဲ့ရဲ့အစည်းအဝေးပြီးဆုံးသွားခဲ့ပါပြီ။အစည်းအဝေးအပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့သလိုသတင်းစာရှင်းလင်းပွဲလည်းလုပ်ခဲ့ပါတယ်။စီဝေးအတွင်းညဉ့်ညဉ့်ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတိုင်းသားခေါင်းဆောင်တွေဘာတွေပြောခဲ့ကြသလဲ။အခုစီဝေးပွဲဟာတစ်ဆုတ်နေတဲ့တရားဝင်ညဉ့်ညဉ့်ဆွေးနွေးပွဲတွေအတွက်အဖြေတစ်ခုဖြစ်ခဲ့ရလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။မြန်မာညီညာရေးအလားအလာအကြောင်းလေ့လာဆွေးနွေးကြည့်ကြရအောင်ပါ။
တိုင်းနာလက်နက်ကင်ဆက်ပွဲရဲ့ထုတ်ပြန်ချက်မှာအချက်၈ချက်ပါပါတယ်။အဲ့ဒါတွေကိုအနည်းချုပ်ပြောရရင်လာမယ့်မေလကျရင် NCA စာချုပ်လက်မှတ်ထိုးထားတဲ့တိုင်းနာလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ရဲ့စုဖွဲ့မှုပြန်လုပ်ဖို့နဲ့ NCA ကိုအခြေခံတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်မြင်အကောင်အထည်ဖော်ဖို့တိုင်းနာလက်နက်ကင်ဆက်ပွဲရဲ့ထိပ်သီးခေါင်းဆောင်တွေအစည်းအဝေးတရက်ကျင်းပသွားမယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ17ရက်နေ့က KNU ကရင်လက်နက်ကင်အဖွဲ့နဲ့ RCSS ရှမ်းလက်နက်ကင်အဖွဲ့တွေကနေနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ဦးစီးချုပ်စီကိုပေးပို့ထားတဲ့စာမှာပါတဲ့အဆိုပြုချက်တွေကိုဆွေးနွေးဖို့အလို့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်း2008ဖွဲ့စည်းပုံပြင်ရေးလွှတ်တော်ရင်းစ조사မှုတွေကိုကြိုဆိုတဲ့အကြောင်းအဲ့ဒီလိုဖွဲ့စည်းပုံပြင်တာဟာလွှတ်တော်ပြင်ပမှာဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဟန်ချက်ညီဖို့လိုအပ်ကြောင်းဖော်ပြထားပါတယ်ဒါပြင်သူတို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့ငင်းငိုင်းလုပ်ငန်းစဉ်မှာလက်နက်ကိုက်တော်လှန်ရေးအဖွဲ့အားလုံးပါဝင်ရေးနဲ့ပတ်သက်ပြီးဘသူကမှခြံလက်မထားဘူးဆိုတော့အခြေခံမူကိုတစိုက်မမတ်ကိုက်ဆွဲကြိုးပမ်းသွားမယ်ဖြစ်ကြောင်းနဲ့အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်အစိုးရတက်မတော်နဲ့အခြား NCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုက်အဖွဲ့တွေနဲ့ပါဆက်ပြီးဆွေးနွေးသွားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်ထုတ်ပြန်ကြေညာချက်မှာဖော်ပြထားချက်အရ NCA လမ်းကြောင်းအတိုင်းပဲဆက်သွားမယ်လို့ဆိုထားတဲ့အတွက်ငင်းငယ်လုပ်ငန်းစဉ်ကြီးဆက်ရှိနေသေးတယ်ပျက်စီးသွားတာမဟုတ်သေးဘူးဆိုတဲ့ရှုထောင့်ကနေကြည့်ပြီးအကောင်းမြင်မယ်ဆိုရင်တော့မြင်နိုင်ပါတယ်ဒါပေမဲ့ဒါဟာငင်းငယ်လုပ်ငန်းစဉ်တွေတရားဝင်ပြန်ဆနိုင်မယ်ဆိုပြီးတေချာပေါက်ပြောနိုင်တဲ့လမ်းစာတော့မဟုတ်သေးပါဘူးဒီအတွက်အလို့သဘောဆွေးနွေးပွဲတွေကိုဥဆောင်မဲ့အလို့အဖွဲ့ဖွဲ့စည်းထားပြီးဖြစ်တယ်လို့အဲ့ဒီအဖွဲ့နဲ့တွေ့ဖို့အတွက်အစိုးရငင်းငယ်ကော်မရှင်ဘက်ကအငိမ့်စာဒုဗိုလ်ချုပ်ကြီးခင်စောဦးတမရယုံညွန်ကြားမှုချုပ်ဦးစော်ထင်းနဲ့ဦးလာမောင်ရွှေတို့ပါဝင်တဲ့အဖွဲ့ဟာမက်လာရှိရနေကထိုင်းနိုင်ငံချင်းမိုင်မြို့ကိုထွက်ခွာသွားပါပြီ
ဆွေးနွေးပွဲအဖွဲ့နဲ့အပိတ်မိခွန်ပြောခဲ့ကြတဲ့ခင်ယူဥက္ကဋ္ဌစောမှုဒူစီဖိုးနဲ့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ပြောခဲ့တာတွေကိုကြည့်ရင်လက်ရှိတပ်မတော်ဘက်ကတောင်းဆိုနေတဲ့ပြည်တော်စုကနေခွဲမထွက်ရဆိုတဲ့ကိစ္စတခုတည်းသောတပ်မတော်ကိစ္စစတာတွေကိုပဲအလေးထားပြောဆိုသွားတာတွေ့ကြရပါတယ်။ဘုရားကြီးရွတ်စစ်ကတော့တရားဝင်အစည်းအဝေးတွေမှာဆွေးနွေးရင်နှစ်ဖက်အဖွဲ့အစည်းတွေဟာကိုယ့်ရည်ရည်ချက်အပေါ်မှာပဲအသေးစိတ်ကန်ဆွေးနွေးမှာဖြစ်လို့ဘယ်လိုမှညှိလို့ရနိုင်မှာမဟုတ်ဘူး။ဒါကြောင့်အလွတ်သဘောဆွေးနွေးပွဲတွေကပဲကောင်းတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
ဒီအတွက်လက်နက်ကင်တိုင်းသားတွေဘက်ကတစ်ဆုတ်နေတဲ့ကိစ္စကိုကြော်လွှားနိုင်မယ်နီးတနည်းအားဖြင့်အလွတ်သဘောတွေ့ဆုံဆွေးနွေးမှုတွေကနေနှစ်ဖက်သဘောတူညီမှုတစုံတရာရမှတရားဝင်ဆွေးနွေးပွဲတွေစီပြန်သွားဆိုတဲ့လမ်းကြောင်းရွေးချယ်လိုက်ပုံရပါတယ်အခုတော့အစိုးရဘက်ကလည်းအဲ့ဒီပုံစံအတိုင်းလိုက်ပါဆွေးနွေးနေတာကိုတွေ့မြင်ကြရပါတယ်အခြားတစ်ဖက်မှာတော့ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေငင်းငယ်လုပ်ငန်းစဉ်နဲ့ပါဝင်လာရေးကိစ္စပါတရုတ်နယ်ဆက်မှအခြေစိုက်တဲ့အဲ့ဒီလက်နက်ကိုင်အဖွဲ့တွေအနေနဲ့လဲ NCA ထဲပါဝင်လက်မှတ်ထိုးဖို့တရုတ်နိုင်ငံဘက်ကတိုက်တွန်းဖိအားပေးမှုတွေအဆက်မပြတ်ရှိနေတာတွေ့နိုင်ပါတယ်ဒါပေမဲ့အောင်မြင်မှုတော့တိတ်မရသေးပါဘူးမကြသေးခင်ရပိုင်းကကချင်ကိုကန်တအောင်းပလောင်နဲ့ရခိုင်အေအေလက်နက်ကိုင်လေးဘွဲကိုအလွတ်သဘောတွားရောက်တွေ့ဆုံခဲ့တဲ့ငင်းငယ်ကော်မရှင်အဖွဲ့ဝင်တယောက်ပြောပြချက်အရတိတ်အဆင်မပြေခဲ့ဘူးလို့သိရပါဗျ။နောက်ထပ်မျက်နှာစာတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလည်းပဋိပက္ခတွေကပိုးပြီးကျယ်ပြန့်လာတာတွေ့ကြရပါဗျ။ကချင်ပြည်နယ်ရှမ်းပြည်နယ်ဘက်မှလို့ကြီးမားတဲ့ရင်ဆိုင်တိုက်ပွဲကြီးတွေဖြစ်မနေပေမဲ့မိုင်းထောင်တိုက်ခိုက်မှုတွေပြန်ပေးဆွဲမှုလုတ်ကြံတက်ဖြတ်မှုအပြန်အလှန်ဖမ်းဆီးမှုစတာတွေနေတိုင်းလူလူဖြစ်နေပြီးစစ်ပွဲဟာအောက်ခြေပြည်သူလူထုကြားအထိပြန့်နှံ့လာတာတွေ့နိုင်ပါတယ်။ဒီလိုပဋိပက္ခကျဲပြန့်လာတာနဲ့ပတ်သက်ပြီးရခိုင်တိုင်းရင်းသားတွေရခိုင်နိုင်ငံရေးသမားတွေဘက်ကစစ်ရေးနဲ့ထိတ်တန့်ရင်ဆိုင်မှုတွေရပ်ဆိုင်းဖို့တောင်းဆိုနေပေမဲ့တက်မတော်ဘက်ကတော့
တောင်းကျန်းသူနှိမ်နင်းရေးစစ်ဆိုပြီးဆက်ဆင်နွှဲသွားဖို့ရှိနေတယ်လို့အေးအေးရခိုင်တပ်ဖွဲ့ဘက်ကလည်းရခိုင်ပြည်နယ်မှာအခိုင်အမာခြေကုပ်ရဖို့ကြိုးစားမှာကတော့အသေးချာပါပဲ။ရခိုင်ပြည်နယ်တဲကအဲ့ဒီဖြစ်ရပ်တွေဟာငင်းငိုင်းလုပ်ငန်းစဉ်အတွက်အနှုတ်လက္ခဏာတွေလို့ပြောရင်မမားနိုင်ပါဘူး
။လောလောဆယ်မြန်မာနိုင်ငံငင်းငိုင်းဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်တိုးတက်မှုမရှိုံမကနောက်ပြန်ဆုံးနေတယ်လို့တောင်သုံးသပ်နိုင်ပါတယ်။ဒီလိုနောက်ပြန်ဆုံးနေရတာဟာအခုနောက်ပိုင်းတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားတင်းမာမှုရခိုင်အေအေတပ်ဖွဲ့လူမျိုးရဲ့လက်နက်ကင်တိုက်ပွဲနဲ့ခြေကုပ်စခန်းရယူလိုမှု NLD အစိုးရရဲ့စစ်ဆက်ညှိနှိုင်းရေးမှုတွေအရေးချင်းနှဲပါမှုစတာတွေကြောင့်လို့ဆိုရင်လည်းမမှားပါဘူးတပ်မတော်နဲ့အစိုးရအနေနဲ့လက်နက်လူသူအင်အားကောင်းပြီးကိုဂျိုးစည်းဝါးတွေနဲ့လည်းရောရှက်နေတဲ့မြောက်ပိုင်းကလက်နက်ကင်တပ်ဖွဲ့တချို့ NCA လမ်းကြောင်းထဲရောက်လာအောင်မစွမ်းဆောင်နိုင်သေးတာသိပြဿနာမရှိပေမဲ့ NCA ကိုရေယုံကြည်လက်မှတ်ထိုးခဲ့တဲ့တမရောကာကွယ်ရေးဦးစီးချုပ်နဲ့လည်းဆက်ဆံရေးအကောင်းဆုံးထူထောင်ထားခဲ့တဲ့ဆိုတော့ခင်ယူလိုဝါရင့်ဒေါ်လာရေးအဖွဲ့စည်းကခေါင်းဆောင်တွေရဲ့ယုံကြည်မှုဆုံးရှုံးခဲ့တာကတော့ငင်းညာရေးကိုအများကြီးထိခိုက်စေပါတယ်။ငင်းညာရေးကို80တိုးဖို့ဆိုရင်တမရောခေါင်းဆောင်တွေရဲ့သဘောထားတင်းမာမှုကိုပြန်သုံးသပ်ဖို့လိုသလိုငင်းညာရေးမှာစစ်ဆန်ညှိနှိုင်းရေးမှုနေရာယူထားတဲ့ NLD အစိုးရဘက်ကလည်းကိုယ့်ရဲ့စွမ်းဆောင်နိုင်မှုတွေကိုပြန်သုံးသပ်ပြင်ဆင်သင့်နေပြီဖြစ်ကြောင်းပါ
စီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုနားဆင်ကြတာပါအခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုကျမတို့နားဆင်ရအောင်ပါရှင
်ဘရရှိမခင်အောက်ဒီလေစာမှုရင်းနဲ့တိုင်ကြားခံရတဲ့တိုင်းလာကြီးတိုင်ဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအောက်ဒီလေစာမှုတပ်ဖြည့်ကော်မရှင်ကနေစုံစမ်းစစ်ဆေးပြီးတော့အခုအမှုဖွင့်ရေးယူလိုက်ပါပြီဆဆုနှစ်တွေနဲ့ချီအောင်လို့အုတ်ချုပ်ရေးအစဉ်စဉ်လက်ပြီးလက်ယူမှုတွေနဲ့အသားကျနေခဲ့တဲ့မြန်မာလူအဖွဲ့အစည်းမှာဒါဟာစံနမူနာပြလောက်ရတခုလိုမျိုးအပြောင်းလဲတခုအတွက်မျောလင့်စရာတွေရှိလာပြီလားအခုခေတ်သစ်စနစ်သစ်မှာမြန်မာလူအဖွဲ့အစည်းအတွင်းအောက်ရီလေစာမှုတိုက်ဖြတ်ရေးမှာအစိုးရပြင်ဘသူတွေမှာရောတာဝန်ရှိပါသလဲဒီလာမယ့်အင်္ဂါနေ့ညဒိုင်းလေလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်ပအဝင်ဆွေးနွေးမင်းမြန်လူတွေတို့ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလေလိုက်အစည်းအဝေးလွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်တမမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0932382994ဖြစ်ပါတယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်မြန်ကြမယ်တော်ရရှင်တို့ကိုကြိုဆိုပါရခင်ဗျာ
အခုတော့ထူချာစံပြသတင်းများအစီအစဉ်ကိုမအေးတန်နာကျော်နဲ့အတူကိုငင်းချန်ကတင်ဆက်ထားပါတယ်ရှင်
ဂျပန်နိုင်ငံမြောက်ပိုင်းကလူသူအယောက်ပေါက်နေတဲ့အိုကာရွာလေးမှာရှီဟောင်းရွာတရဲတစီနှင်ထုတ်တဲ့ပွဲတော်တစ်ခုပြန်ပြီးတော့ခေစားအသက်ဝင်အောင်လုပ်နေကြပါတယ်ဒီရွာကနှစ်သိက္ခူအကျိုးဖြစ်နေဆင်နွှဲတာဖြစ်ပြီးတော့တရဲမျက်နှာဖုံးဆောင်ပြီးတော့ကောက်ရိုးကြောက်တွေဝတ်ထားတဲ့အမျိုးသားတွေအိမ်ထဲကိုဝုန်းကနေဝင်ပြီးတော့စိုးတဲ့ကလေးတွေရှိလာဟေးလို့အော်ပြီးတော့မေးကြတာပါနာမဟာကြီးတရဲလို့ခေါ်တဲ့တရဲလို့ဖို့အတွက်လူငယ်တွေမရှိတော့တာကလည်းဒီပွဲတော်ကွဲပြောက်သွားရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ဒါမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းမှာတော့တခြားအရက်ကလူငယ်တချို့ဒီဒေတာကိုပြန်လာပြီးတော့အခြေချတဲ့အတွက်ဒီပွဲတော်ကိုပြန်ပြီးတော့လုပ်ဖြစ်တာဖြစ်တယ်လို့ရဲရွာလူကြီးကပြောပါတယ်။အစိုးရကလည်းဒေတာဖွံ့ဖြိုးရေးအတွက်အခုလိုအစီအစဉ်ကိုထောက်ပံ့မနေတဲ့အတွက်ဒီရိုးရွာပွဲတော်ကိုနှစ်တစ်ခုမတိုင်ခင်အချိန်သာမကအချိန်ရရင်ရတယ်လို့ကျင်းပလာနိုင်တာပါ။မနစ်ကရင်မဲ UNESCO အဖွဲ့ကလည်းဒီတရဲရိုးရာပွဲတော်ကိုထိတွေ့ကင်တွေလို့မရတဲ့ယဉ်ကျေးမှုအမွေအနှစ်ပွဲတော်ဖြစ်နေသတ်မှတ်ခဲ့လို့ခီးသွွားဧည့်သည်တွေရဲ့အာရုံဆိုင်မှုရခဲ့ပါတယ်။ဒီပွဲတော်ကို February လဆန်းပိုင်းမှာကျင်းပလေ့ရှိပြီးတော့ဒီနှစ်ထဲမှာဧည့်သည်ပေါင်း 9,600 ကျော်လာရောက်ခဲ့တာပါ။ဒီပွဲတော်ရဲ့ရေရှည်ရှင်သန်မှုကလည်းခီးသွွားဧည့်သည်တွေပေါ်မှာအများကြီးမူတည်နေတာတွေမဟုတ်ဘဲနဲ့တရဲဖြစ်နေပါဝင်ပြီးတော့လုပ်ပေးတဲ့လူငယ်အမျိုးသားတွေပေါ်မှာလည်းအများကြီးမူတည်ပါတယ်။ထုံးစံရဆိုရင်အမျိုးသားတွေကပဲဒီတရဲလိုလုပ်ပြီးတော့ဝစ်လို့ရပြီးတော့နောက်အခါမှာလူငယ်အမျိုးသမီးတွေလည်းတရဲလိုလုပ်ဝစ်ပြီးတော့ပါဝင်ဆင်နွှဲနိုင်မယ်လို့မျှော်လင့်နေကြပါတယ်ရှင
်ဗြိတိန်နိုင်ငံမှာခါမှပတ်ထားရတဲ့ဆက်ရုပ်တလိမ့်ဆန်အမီးကိုအလှဝစ်ဆင်တဲ့သူတွေရှိပြီးတော့အဲ့ဒီအမီးတွေလှုံရမ်းဖို့အတွက်ဖုန်း app လေးနဲ့ထိန်းချုပ်နိုင်မယ့် app အသစ်တစ်ခုကိုတည်ထွင်လိုက်ပါတယ်ဒီဆက်ရုပ်အမီးရဲ့လှုံရှားမှုတွေကိုဖုန်းကနေတဆင့်ထိန်းချုပ်နိုင်မယ့် app ကို digital day လို့ခေါ်ပြီးတော့လန်ဒန်က the day company အမီးထုတ်လုပ်တဲ့ကုမ္ပဏီကမိတ်ဆက်လိုက်တာပါဒီကုမ္ပဏီကိုလန်ဒန်တက္ကသိုလ်ကအနုပညာပါမောက္ခ အန်ဒရူးရှိုဘန်ကတည်ထောင်တာဖြစ်ပြီးတော့အမီးတွေကို2006ခုနှစ်ကလေးကစတင်ထုတ်လုပ်ခဲ့တာပါ။အဲ့ဒီအမီးတွေကိုသူ့ရဲ့ဇနီးဖြစ်သူချားရှိုဘန်ကကိုယ်တိုင်ချုပ်လုပ်တာပါ။မြေခွေးအမီး၊ရုံအမီး၊ဝင်းပလေအမီးစတဲ့ပုံစံတွေရှိပြီးတော့ရုပ်ရှင်ကတ်တွန်းတွေထဲကဇက်ကောင်တွေရဲ့အမီးကိုလိုက်လံတူပါပြီးတော့ပြုလုပ်ထားတာပါ။အမီးဝတ်ဆင်တဲ့သူ3မျိုးရှိပြီးတော့ပါတီပွဲတက်တဲ့သူတွေ၊ရုပ်ရှင်ကတ်တွန်းဇက်ကောင်တွေအဖြစ် Go Play ဝစ်ဆုံပွဲတက်တဲ့သူတွေကဝစ်ဆင်လို့ရှိသလို Faris လို့ခေါ်တဲ့အမီးကိုအမြဲတမ်းလိုလိုဝစ်ဆင်တဲ့သူတွေလည်းရှိတာပါ။အခုတီထွင်ထားတဲ့ App ကလေးနဲ့အမီးရဲ့လှုပ်ရှားမှုအနှင်းအမြန်နဲ့ဘယ်လိုပုံစံလှုပ်ရှားမလဲဆိုတာကိုပါစီစဉ်နိုင်ပါတယ်။အမီးတွေကိုဖုန်းကနေ Bluetooth နဲ့တဆင့်ချိတ်ဆက်ထိမ့်ချုပ်တာပါ။ဒီ App လေးဖြစ်မြောက်ဖို့အတွက်အများပါဝင်နိုင်တဲ့ရန်ပုံငွေရှာပွဲတစ်ခုပြုလုပ်ခဲ့ပြီးတော့မျှော်မှန်းထားတာထက်နှစ်ဆစုစုပေါင်းပေါင်စတာလင်ငွေ14,000ကျော်ရရှိခဲ့ပါတယ်။အမီးတွေက24လက်မကနေလက်မ40အထိရှိပြီးတော့အမှုပညာပစ္စည်းတစ်ခုပါပဲလို့တီထွင်သူကပြောပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမာယာပရာဒက်ပြည်နယ်အလဲပိုင်းကဘင်းဆိုင်ခင်းတွေမှာကျက်တူရည်တွေလာပြီးတော့စားတောက်ကြတဲ့အတွက်ဘင်းဆိုင်ခင်းတွေမပြတ်အောင်ဘင်းတောင်သူတွေကာကွယ်နေရပါတယ်။ကျက်တူရည်လေးတွေဟာအုတ်လိုက်လာရောက်စားတောက်ပြီးတော့ဘင်းဆွဲနေကြတယ်လို့တောင်သူတွေနဲ့ဒီကိစ္စကြွမ်းကျင်သူတွေကပြောပါတယ်။သူတို့ဟာအစေးချစ်ထားတဲ့ဘိန်းသီးတွေကိုစားသလိုအပင်ကိုလည်းအရင်ကနေပြီးတော့နှုတ်သီးနဲ့ဖြတ်တောက်ပြီးတော့ယူသွားတာပါ။ပြောက်အိုးတွေလူအင်အားတွေတုံးပြီးတော့သူတို့ကိုမောင်းထုတ်နေရတယ်လို့ဘိန်းကင်းပိုင်ရှင်တွေကပြောပါတယ်။အိန္ဒိယနိုင်ငံမှာကဒီဘိန်းကင်းကစေဝါထုတ်လုပ်ဖို့အတွက်တရားဝင် license ခွင့်ပြုချက်ယူပြီးတော့စိုက်ပျိုးတာဖြစ်ပါတယ်။ဘိန်းစင်းမှာပါတဲ့ဓာတ်ပစ္စည်းတွေကြောင့်ကျက်တူရည်တွေကတက်ကြွမှုနဲ့တက်တောင့်တက်တာဖြစ်မှုတွေခံစားနေရတယ်လို့ဘိန်းကျွမ်းကျင်သူတို့ကဆိုပါတယ်။ဘိန်းသီးအစိကိုချစ်ပြီးတော့အစိကထွက်လာတဲ့ဈေးကဲကဲအစိကနဲ့ဘိန်းမဲကိုရတာပါဘိန်းမဲကနေမှဟီရိုအင်းလို့ခေါ်တဲ့ဘိန်းဖြူကိုချက်လို့တာဖြစ်ပါလေရှင
်အခုနားဆင်ခဲ့ရတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုကျမတို့တနင်္ဂနွေနေ့ VOA မြန်မာပိုင်းရုပ်သံရဲ့ TV မဂ္ဂဇင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တန်ဂီထိုက်ကပြောပြမှာပါ
။ Ethiopia နိုင်ငံမြို့တော် Addis Ababa ကနေတနင်္ဂနွေနေ့မနေ့ကပြန်တန်းလာပြီးတဲ့နောက်မကြာခင်မှာပြစ်ချခဲ့ရတဲ့ဧသီယိုးပီးယားလေကြောင်းလိုင်းလေယာဉ်ပေါ်မှာလိုက်ပါသွားသူ158ဦးစလုံးသေဆုံးခဲ့ရပါတယ်။အနည်းဆုံးနိုင်ငံပေါင်း33နိုင်ငံကခီးသည်တွေလိုက်ပါသွားတဲ့လေယာဉ်ကဘီရှိုတူမြို့နာမှာပြတ်ကျခဲ့တာလို့ဧသီယိုးပီးယားနိုင်ငံပိုင်အတန်းလွင့်ဌာနကကြေညာပါတယ်။သေဆုံးရသူတွေထဲမှာကင်ညာနိုင်ငံသား32ဦး၊ကနေဒါနိုင်ငံသား18ဦး၊ဧသီယိုးပီးယား9ဦးနဲ့အမေရိကန်10ဦးတို့လည်းပါဝင်ပါတယ်။ကုလသမဂ္ဂဝန်ထမ်းတချို့လည်းလေယာဉ်ပြတ်ကျတဲ့အထက်မှာပါဝင်ခဲ့ပါတယ်။ဆီးရီးယားနိုင်ငံက IS စစ်သွေးကြွတွေကိုအမေရိကန်ကျောထောင်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ် SDF တပ်တွေကအပိသက်အဖြစ်နိုင်ငံရဲ့အရှိမြောက်ဖက်ဘာကူးမြို့မှာစစ်ဆင်ရေးကြီးပြုလုပ်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေပါတယ်။ကာလီဖိတ်အုပ်ချုပ်ရေးဒေသထူထောင်ဖို့ကြိုးပမ်းနေတဲ့နောက်ဆုံးလက်ချက် IS စစ်သွေးကြွတွေကိုဒေသဆန်တော်ချင်းတနင်္ဂနွေနေ့ညနေ6နာရီလောက်မှာထိုးစစ်ဆင်တာဖြစ်တယ်လို့ SDF တပ်ရဲ့ပြောခွင့်ရကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။မြောက်ကိုရီးယားအနေနဲ့ဒုံးကျည်စမ်းသပ်မှုတွေကိုပြင်ဆင်နေသလားဆိုရတဲ့ပတ်သက်ပြီးယုံမှတန်တရားမရှိဘူးလို့အမေရိကန်သမ္မတအိမ်ဘျူရိုကပြောဆိုပါတယ်။ဒါပေမဲ့မြောက်ကိုရီးယားအစိုးရကဒုံးကျည်တွေတစ်ခုတိစောက်နေတယ်ဆိုပြီးရည်ညွှန်းပြောဆိုတဲ့ဂျိုရူတပ်ပုံတွေနဲ့ပတ်သက်ပြီးပြောဆိုဖို့ကိုတော့ညှင်းဆိုထားပါတယ်။ရခိုင်ပြည်နယ်ပုံနေကျွန်းမြို့မှာရိုးတရုတ်ရဲစခန်းကိုရခိုင်လက်နက်ကင်တပ် AA အဖွဲ့ကစနေနေ့ညပိုင်းကဝန်တိုက်တာမှာတပ်ဖွဲ့ဝင်9ဦးကြာဆုံးပြီးတပ်သား2ဦးပျောက်ဆုံးနေတယ်လို့မြန်မာအစိုးရကသတင်းထုတ်ထားပါတယ်
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုမတ်သိန်းကြီးထိုက်ကတင်ဆက်သွားတာပါ။ဒီကနေ့မနက်စီစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Burns ပါ။တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.